Welcome to the Voice of America in Burmese.
Washington Mirror View American Tangani, Natown April 18th, Tening Lily Manakin season ago, Yamasanoji Manachanaigani Kurunaiti, Langometa Thompson and Liz and Elisa Shit, Langamita Tia Kuzerugani Tol and Baini Babi, Coronavirus Kusamusaya Yibo Chinijo, View in Yamabai season ago, Pione Tol and Baini Raba, Permazo, the Henrigo, Guomiatunet to Piopia Pibame, Jama Kimio Tapa. ဖေဗရူလာတရက်ကစပြီးအာနာတိန်ထားတဲ့စစ်တပ်ဟာကုလသမဂ္ဂနဲ့နိုင်ငံတကာကနေတားမြစ်နေတဲ့ဂျာဂါပဲမြန်မာပြည်သူတွေပေါ်မှာအကြမ်းဖက်ဖြိုခွဲမှုတွေကိုအခုချိန်ထိဆက်လက်လုပ်ဆောင်နေကြပါတယ်။ဧပြီလ6ရက်မြန်မာနှစ်ဆန်းတဲ့နေ့ကမိုးကုတ်မြို့မှာဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကပစ်ခတ်ဖြိုခွဲခဲ့ပါတယ်။ မန္တလေးမြို့မှာလည်းဆန္ဒပြသူတွေဟာပြစ်ခတ်ဖြိုခွဲတာကိုခံခဲ့ရပါတယ်။မန္တလေးမှာဆနေနေ့ကပြည်တော်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကဖွဲ့စည်းလိုက်တဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုထောက်ခံကြောင်းဆန္ဒထုတ်ပေါ်သူတွေကိုရဲနဲ့စစ်တပ်ကပြစ်ခတ်ဖြိုခွဲခဲ့တာပါ။ရန်ကုန်မှာတော့နှစ်ဆန်းတဲ့နေ့ကရန်ကင်းမြို့နယ်ကအထွေထွေအုပ်ချုပ်ရေးရုံးမှာပောက်ကွဲမှုသုံးခုဖြစ င်ပြည်နယ်နဲ့တိုင်းတွေကမြို့ရွာအတော်များများမှာနှစ်ဆန်းတည့်နှစ်သက်ဆူတောင်းပွဲတွေနဲ့အတူပြည်သူတွေဆက်ပြီးဆန္ဒပြနေကြပါတယ်။ဧပြီလ18ရက်မြန်မာနှစ်ဆန်းတည့်နေ့မှာမိုးကုတ်မှာနှစ်ဦးသေဆုံးခဲ့ရတဲ့အတွက်စစ်တပ်အာဏာသိမ်းခဲ့တဲ့ February 1ရက်နေ့ကစပြီးအခုအချိန်ထိနိုင်ငံတော်ဆန္ဒပြမှုတွေမှာသေဆုံးခဲ့ရသူက930ရှိသွားပြီဖြစ်ပြီးအတိအကျအရေအတွက်ကဒီလည်းများနိုင်တယ်လို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကသတင်းထုတ်ပြန်ထားပါတယ်။အဖမ်းခံရသူက3000ကျော်ရှိနေတာပါ။အာဏာသိမ်းထားတဲ့စစ်ကောင်စီကမြန်မာနှစ်ဆန်းတည့်နေ့မှာမြန်မာနိုင်ငံအချင်းတောင်အသီးသီးကနေပြန်ပြီးလွှတ်ပေးလိုက်တဲ့အချင်းသား2300ကျော်ထဲမှာစစ်တပ်အာဏာသိမ်းပြီးချိန်နောက်ပိုင်းအဖမ်းဆီးခံရသူတွေပါဝင်တာမတွေ့ရဘူးလို့ AAPP နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်းကသတင်းထုတ်ပြန်ပါတယ်။February 1ရက်စစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးApril 16ရက်နေ့အထိအဖမ်းခံရသူစုစုပေါင်း3152ယောက်ရှိနေတာဖြစ်ပြီးအခုလွှတ်ပေးလိုက်တဲ့အချင်းသား23409ယောက်ကစစ်တပ်ကအာဏာမသိမ်းခင်ကအချင်းကျနေသူတွေဖြစ်ကြောင်း AAPP ရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။အခုလွှတ်ပေးလိုက်တဲ့အထက်မှာစုံစမ်းသိရှိရသလောက်အာဏာမသိမ်းခင်ကလည်းပြစ်ဒဏ်ချမှတ်ခြင်းခံထားရတဲ့နိုင်ငံရေးအချင်းသား9ဦးပါဝင်ပြီးသူတို့ကတော့အင်းစိန်အချင်းတောင်နဲ့အိုးဘိုအချင်းတောင်တွေမှာထောင်ဒဏ်ကြခံနေရတဲ့ဒေါင်းတို့မျိုးဆက်တန်ကြအဖွဲ့ဝင်3ဦးနဲ့ပြစ်ဒဏ်ရရှိနေကြတဲ့ဗမာနိုင်ငံလုံးဆိုင်ရာចောင်းသားတမကအဖွဲ့ချုပ်ဘကတចောင်းသား6ဦးလို့ဖြစ်တယ်လို့လည်းပြောပါတယ်။ဒေါင်းတို့မျိုးဆက်တန်ကြအဖွဲ့ကလူငယ်3ယောက်ဖြစ်တဲ့ကိုပိုင်ရဲသူကိုပိုင်ဖြိုးမင်းနဲ့ကိုစရာလွန်းတို့3ဦးဟာမနစ်ကတကြံတွင်းမှာတန်ကြထိုးခဲ့တဲ့အတွက်ပုံမှန် 905 ကကြီး66ကကြီးတို့နဲ့ထောင်ဒဏ်ချမှတ်ခံရသူတွေဖြစ်ပါတယ်။အခုလွတ်လာချိန်မှာသူတို့ရဲ့လုပ်ဖို့ကင်ဘက်တွေဟာဆရာနာရှင်ဆန့်ကျင်ရင်တည်ဆုံရတာအဖမ်းခံရတာနဲ့တရားရင်ဆိုင်နေရတာတွေရှိနေကြောင်းနဲ့သူတို့အနေနဲ့ရှစ်ဆက်ပြီးလောက်အောင်မှာတွေကိုစဉ်းစားနေကြောင်းကိုဇေယျလွင်ကထောင်ကလွတ်လာပြီးထောင်ဘူးဝါရှိမှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ဘာလို
့တည်တယ်လဲ။ဘာလို့လဲ။ဘာလို့တည်တယ်လဲ။ဘာလို့လဲ။ဒီလိုနဲ့ဖြစ်ဖြစ်နေဆိုတော့ကျွန်တော်ဒီစဉ်းစားဖို့လိုတယ်ကျွန်တော်ကထင်တယ်။
အာဏာသိမ်းယူပြီးနောက်၁၂ရက်ကြာမှာ February 7ရက်ပြည်တော်စုနေမှာအကျဉ်းသား2300ကျော်ကိုလူငင်းချမ်းသာခွင့်နဲ့စစ်ကောင်စီကလွှတ်ပေးခဲ့တာဖြစ်ပြီး March 29ရက်စစ်တပ်ရဲ့တပ်မတော်နဲ့မတိုင်ခင်မှာတော့ဖမ်းထားသူ900လောက်ပြန်ပြီးလွှတ်ပေးခဲ့တာပါ။ဒါပေမဲ့ဆင်အာနာဘင်းတွေဟာဆန္ဒပြပြည်သူအများအပြားကိုဆက်လက်ပစ်ခတ်ဖမ်းဆီးနေတာဖြစ်ပြီးအခုနှစ်ဆန်းတည့်နေ့မှာတော့2000ကျော်ထပ်ပြီးလွှတ်ပေးခဲ့တာဖြစ်ပါတယ်။မြန်မာစစ်တပ်အာဏာသိမ်းခေါင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာ ဧပြီလ24ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံထိပ်သီးအစည်းအဝေးကိုတက်ရောက်မယ်လို့ထိုင်းနိုင်ငံခြားရေးဌာနကစနေနေ့မှာပြောပါတယ်။မြန်မာနိုင်ငံကမင်းအွန်လိုင်းအပါဝင်ခေါင်းဆောင်အများအပြားအစည်းအဝေးတက်ရောက်မယ်အကြောင်းအတည်ပြုထားပါတယ်လို့ထိုင်းနိုင်ငံခြားရေးဌာနပြောခွင့်ရတန်နီဆန်ဂရက်ကသတင်းတောက်တစီပေးပို့တဲ့ message ထဲမှာရေးသားထားပါတယ်။ဒါနဲ့ပတ်သက်ပြီးတရားအတည်ပြုဖို့စစ်ကောင်စီပြောခွင့်ရကို Reuters သတင်းဌာနကဆက်သွယ်ခဲ့ပေမဲ့တယ်လီဖုန်းလက်ခံဖြေဆိုခြင်းမရှိပါဘူး။မြန်မာအရေးအထူးကျင်းပမဲ့အာဆီယံထိပ်သီးအစည်းအဝေးကိုအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာကျင်းပမှာပါ။ဒါဟာဖေဗရီ1ရက်နေ့စစ်တပ်အာဏာသိမ်းယူပြီးကတည်းကဆိုရင်စစ်ကောင်စီခေါင်းဆောင်ရဲ့ပထမဆုံးဖိပခီးစဉ်ဖြစ်တယ်လို့ဖိပခေါင်းဆောင်တွေနဲ့ပထမဆုံးချိန်လူကိုယ်တိုင်တွေ့ဆုံတက်ရောက်တဲ့အစည်းအဝေးပွဲလည်းဖြစ်ပါလိမ့်မယ်။ဒီထိပ်သီးအစည်းအဝေးပွဲကိုတက်ရောက်ဖို့အတွက်အာဆီယံအနေနဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုမဖိတ်ကြားသင့်ဘူးလို့တောက်ကြနေမှာပြည်တော်စစ်လက်တော်ကိုစားပြုကော်မတီ CRPH ကဖွဲ့စည်းတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးနဲ့ပြောခွင့်ရဒေါက်တာဆဆာကသူ့ရဲ့ Facebook မှာရေးသားထားပါတယ်။လူသက်ခေါင်းဆောင်ကိုဒီလိုဖိတ်ကြားတာဟာထိပ်သီးအစည်းအဝေးအတွက်ရှက်ဖွယ်လိလိဖြစ်ုံသာမကမြန်မာလူထုကိုစော်ကားမှုကြီးဖြစ်ယူဆရမှာဖြစ်တယ်လို့လည်းဒေါက်တာဆဆာကရေးသားထားပါတယ်။အာဆီယံဖွဲ့ကတော့အာဏာသိမ်းစစ်ကောင်စီနဲ့အာဏာသိမ်းမှုကိုဆန့်ကျင်နေသူတွေကြားစစ်စစ်ညှိနှိုင်းရေးဖြစ်လာဖို့ပထမခြေလှမ်းဖြစ်နေမြန်မာနိုင်ငံကိုလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးလုပ်ငန်းနဲ့စတင်ကောင်းမလားဆိုတာကိုစဉ်းစားတုံ့တက်နေပါတယ်မြန်မာနိုင်ငံမှာလူငယ်တွေဆေးရထက်ထက်တန်တန်ပြောဆိုနေကြတဲ့ Federal Army ကပြည်တော်စုတက်မတော်ကိုစနစ်တကျဖွဲ့စည်းနိုင်ဖို့ဆိုရင်အချိန်နည်းငယ်ယူရလိမ့်ဦးမယ်လို့ CRPH ပြည်တော်စုလွှတ်တော်ကိုစားပြုကော်မတီရဲ့နိုင်ငံတကာဆက်ဆံရေးတာဝန်ခံဦးထင်လင်းအောင်ကစနေနေ့မှာပြောကြားလိုက်ပါတယ်American ပြည်တော်စုမှာရှိတဲ့မြန်မာဒီမိုကရေစီအင်အားစုတွေနဲ့ဦးထင်လင်းအောင်တို့ online ကနေတဆင့်ပြုလုပ်တဲ့အစည်းအဝေးပွဲမှာဦးထင်လင်းအောင်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ
်အခုအစိုးရလည်းဖြစ်လာပြီဆိုတဲ့ခါကျတော့အစိုးရရဲ့အင်္ဂါရတစ်ခုဖြစ်တဲ့တမတော်ဖွဲ့စည်းဖို့ဆိုတဲ့ဟာမျိုးပါလာတာပေါ့ဆိုတော့အဲ့ဒီဟာကိုဖွဲ့စည်းပြီးတော့ကာကွယ်တော်ဖို့ရှိပါတယ်တမတော်ဆိုတာဖွဲ့စည်းခင်မှာလောလောဆယ်မှာတော့ကျွန်တော်က PDF ဆိုတဲ့မိမိကိုယ်ကိုခုခံကာကွယ်ပိုင်ခွင့်ဆိုတာကိုအဲတုံးချပြီးတော့ကျွန်တော်တို့ကအဲ့ဒီကာကွယ်ရေးအဖွဲ့ဆိုတဲ့ဟာမျိုးဖွဲ့စည်းပြီးတော့ကျွန်တော်တို့တုံ့ပြန်တွန်းလှန်ကာကွယ်တော်ဖို့ရှိပါတယ်ဗျ။တကယ်ကိုအခုချိန်မှာလူတို့ကရန်စိတ်ဓာတ်တက်ကြွပြီးတော့support ပေးခြင်းနဲ့ပူပေါင်းပါဝင်ခြင်းနဲ့ဆိုတာတွေလည်းကျွန်တော်တို့အများကြီးကြားရပါတယ်။တက်မတော်တစ်ခုဖွဲ့စည်းဖို့ဆိုတာကတော့တကယ်ကိုစနစ်တကျဖွဲ့စည်းရမယ့်ဖွဲ့စည်းဖြစ်တယ်။ဘယ်အမှတာဖွဲ့စည်းလို့မရဘူးပေါ့နော်။ဒါအချိန်ယူရမယ်။အဲ့လိုအချိန်ယူပြီးတော့ဖွဲ့စည်းမှသာလျှင်ဘီလူကိုကာကွယ်ပေးမယ့် Federal တက်မတော်ဖြစ်လာမှာဖြစ်တယ်
။ဒါအပြင်ပြည်ရင်းနဲ့ကဘာတလွန်းမှာရှိနေတဲ့မြန်မာတွေက CRPH ကိုဝိုင်းဝန်းလှူဒန်းတဲ့ရန်ပုံငွေ American Dollar 6.2 တန်းကျော်တဲ့ကတချို့ကိုမြန်မာနိုင်ငံတွင် CDM လှူရှားသူတွေစီကိုပေးပို့ခဲ့ပေမဲ့စစ်ကောင်စီရဲ့ဂျားဖြန့်နှောက်ယှက်မှုကိုခံရကြောင်းလည်းသူကပြောပါတယ
် Over 9.2 million ပေါ့နော်ကျွန်တော်တို့ရရှိထားတာရှိပါတယ်အဲ့ဒီလှူငွေတွေကလည်းကျွန်တော်တို့ဒီပြည်သူ့ကုံရီကနေပြီးတော့ဥဆောင်ပြီးတော့ကောက်ခံပေးတာဖြစ်တော့တကြောင်မလို့ပြည်သူ့ကုံရီရဲ့ဘန်တွေကိုအဲ့ဒီငွေတွေအကုန်လုံးရောက်ရှိနေပါပြီ။အဲ့ဒီငွေတွေကအချို့ကိုလည်းကျွန်တော်တို့က CDM လှူရှားတဲ့လူတွေအတွက်ကိုကျွန်တော်တို့နီလန်မျိုးစုံနဲ့ကျွန်တော်တို့ပို့လိုက်တာရှိပါတယ်။ဒါတော့အဲ့ဒီဟာကိုလည်းအနောက်ရှက်မျိုးစုံလည်းအပေးခံနေရပါတယ်။အခုအကြက်တဲတွေနဲ့တွေ့ကြုံနေရတဲ့ပြည်သူတွေမှာစားရေးဝေးရေးနေရေးပြီးရင်ကျန်းမာရေးအဲ့ဒီအထောက်ပံ့တွေအတွက်ကိုကျွန်တော်တို့အနေနဲ့ပေးပို့ခြင်းပေမဲ့ဒီစစ်တပ်ကနေပြီးတော့နီလန်မျိုးစုံနဲ့အဲကျွန်တော်တို့အနောက်ရှက်ပေးနေတာတွေရှိပါတယ်ဗျ
။တနင်္လာခွဲကြော်ကြတဲ့ online ရှင်းလင်းပွဲမှာ American နိုင်ငံအပြင် Canada, Italy နဲ့မြန်မာနိုင်ငံတွင်းကတချို့လဲတက်ရောက်တွေ့ရပြီး April 16ရက်နေ့မှာအသစ်ဖွဲ့စည်းလိုက်တဲ့အမျိုးသားညီညွတ်ရေးအစိုးရ NUG အနေနဲ့ရှစ်ဆက်ပြီးလှုပ်ဆောင်သွားမဲ့လုပ်ငန်းတွေမှာဘလို့စိန်ခေါ်မှုတွေရှိမယ်ပြပရောက်မြန်မာနိုင်ငံသားတွေဘက်ကဘလို့အကူအညီတွေပေးနိုင်မယ်ဆိုတာတွေကိုပါမေးမြန်းဆွေးနွေးခဲ့ကြပါတယ်
American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.13 MHz ဒိုင်းနိုမီတာ40 kHz 9.13 MHz ဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင
် VOE American တံကတနင်္ဂနွေနေ့မနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်ပြည်ထောင်စုမှာရဲတပ်ဖွဲ့ဝင်တွေရဲ့မကြသေးခင်ကပြစ်ခတ်မှုတွေအတွက်တ တာဝန်ခံမှုရှိဖို့နဲ့ပြုရင်ပြောင်းလဲရေးအတွက်မင်းနီဆိုတာချီကာဂိုနဲ့ပေါ့လန်မျိုးတွေအပါအဝင်နိုင်ငံအနှံ့ကမျိုးကြီးကျော်များမှဆန္ဒပြတောင်းဆိုနေကြပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကအသက်20အရွယ် African American Donte Wright ကိုရဲကပစ်ခတ်မှုကြောင့်တိဆုံးခဲ့တဲ့ပုံမှာမင်းနီဆိုတာပြည်နယ် Brooklyn Center မှာရှိတဲ့ရဲစခန်းမှာကန့်ကွက်ဆန္ဒပြမှုတွေဆက်လက်ပေါ်ပေါက်နေပါတယ်။မီးပွိုင်မှာရဲနေစဉ် right ကိုတနက်နဲ့ပြစ်ခဲ့တဲ့ရဲရာရှိမျိုးသမီး Ken Porter ကိုကျူတင်ကြံရင်ချင်းမရှိဘဲလူတက်ခဲ့မှုနဲ့ Jada Brinnick ကယုံထုတ်ခဲ့ပါဗါတယ်။အခုဆန္ဒပြပွဲတွေပေါ်ပေါက်နေတဲ့ Minnesota ပြည်နယ် Brooklyn Center ဟာပြီးခဲ့တဲ့နှစ်ကရဲကဖမ်းဆီးစဉ်တည်ဆုံးခဲ့ရတဲ့လူမဲမျိုးသား Jock Fight တည်ဆုံးခဲ့တဲ့နေရာနဲ့မလန့်မကန့်မှာရှိပါတယ်။ပြီးခဲ့တဲ့လကအသက်73နှစ်အရွယ် Spain နဲ့ဘွားတူရဲကပြစ်ခတ်မှုကြောင့်တည်ဆုံးသွားခဲ့တဲ့ Chicago မြို့ရဲ့အနောက်မြောက်ဘက်ပန်းချံမှာလည်းဆန္ဒပြသူရာပေါင်းများစွာတောက်ကြနေကစုဝေးဆန္ဒပြခဲ့ကြပါတယ်။Oregon ပြည်နယ် Portland မြို့မှာတော့ရဲနဲ့အငင်းခုန်ဖြစ်ရင်အပြစ်ခံရလို့တည်ဆုံသွားသူတွေအတွက်ဝန်ထဲတဲ့အထိမ်းအမှတ်နဲ့ဆန္ဒပြရကနေရဲဌာနအဆောက်အဦရဲ့ brain box တွေကိုဖျက်ဆီးတာမိချိုရာတွေဖြစ်ပွားခဲ့တယ်လို့လည်းဒေသခံသတင်းတွေကပေါ်ပြပါဗါး Portland မြို့ရဲ့ရဲတပ်ဖွဲ့ကတော့ဆန္ဒပြပွဲတွေကနေရုံးရင်းစံကအစင်တီရောက်ခဲ့တာ9ရက်အတွင်း3ချိန်ရှိခဲ့တယ်လို့လည်းသတင်းထုတ်ပြန်လာပါတယ်အီရန်နိုင်ငံရဲ့နျူကလ িয়ার ရေးနိုင်ငံတကာသဘောတူညီချက်ပြန်လည်ရရှိနိုင်မှုဆွေးနွေးညှိနှိုင်းမှုတွေမှာတိုးတက်မှုတွေရှိနေကြောင်းအီရန်ထိတ်တန့်ညှိနှိုင်းမှုကစနေနေ့မှာပြောလိုက်ပါတယ်
။ Benazir Mirsuke
သက်ဆိုင်သူတွေအကြားနားလည်မှုသစ်တွေတည်ဆောက်နိုင်မှုရပါတယ်။အားလုံးကြားမှာတူညီတဲ့ရည်မှန်းချက်တွေဘုံသဘောတူညီချက်ရှိနေကြပါပြီလို့အီရန်ဒုတိယနိုင်ငံရေးဝန်ကြီး Abbas Akarchi ကပြောသွားတာပါ။ဒါပေမဲ့လည်းနောက်ဆုံးအဆင့်သဘောတူညီချက်ရဖို့အတွက်ဆောင်ရွက်စရာအများပြားကြံနေသေးတယ်လို့လည်းပြောပါတယ်။လွန်ခဲ့တဲ့3နှစ်တုန်းက American သမ္မတဟောင်း Donald Trump လက်ထက်မှာ American ကနှုတ်ထွက်ခဲ့တဲ့2015ခုနှစ် Iran Nuclear ရေးနိုင်ငံကသဘောတူညီချက်ကိုပြန်လည်အသက်သွင်းနိုင်အောင်ဒီလထဲမှာပဲဩစတြေးလျနိုင်ငံဗီယက်နာမြို့မှာဆွေးနွေးမှုတွေစတင်ခဲ့တာဖြစ်ပါတယ်။ဆွေးနွေးမှုမှာပါဝင်ခဲ့တဲ့တရုတ်ကိုယ်စားလှယ်ကတော့2015သဘောတူညီချက်ကိုပြန်လည်အကောင်အထည်ပေါ်နိုင်အောင်သက်ဆိုင်ရာနိုင်ငံတွေကအချိန်မြင့်ဆောင်ရွက်မှုတွေရှိနေကြောင်းနဲ့ဆွေးနွေးညှိနှိုင်းမှုတွေမှာအမေရိကန်ကအီရန်ပေါ်တံခတ်မှုရုပ်သိမ်းရေးနဲ့အီရန်ကလည်းစာချုပ်ပသဘောတူညီချက်တွေကိုလိုက်နာဖို့ကိစ္စတွေပါဝင်ကြောင်းပြောပါတယ်။60ရာခိုင်နှုန်းသက်ဆိုင်ယူရေနီယံတွေထုတ်လုပ်မဲ့အကြောင်းအီရန်နိုင်ငံကပြီးခဲ့တဲ့သတင်းပတ်တွေမှာပဲကြေညာထားတဲ့အတွက်ဆွေးနွေးမှုတွေမှာရှုပ်ထွေးစရာအခြေအနေတွေလည်းကြုံနေရတာပါ။အီရန်နိုင်ငံက Natas Nuclear စစ်ရုံကိုပြီးခဲ့တဲ့သတင်းပတ်ကတိုက်ခိုက်ခံရတဲ့အပေါ်လက်တော့ပြန်တဲ့အနေနဲ့အရင်ဆုံးကထက်သုံးစားပိုမြင့်တဲ့ Uranium သတ်စင်ထုတ်လုပ်မဲ့အစီအစဉ်ကိုကြေညာခဲ့တာဖြစ်ပါတယ်။ Nuclear စစ်ရုံတိုက်ခိုက်ခံရမှုတော့ကာလာချာရှည်ရန်သူဖြစ်တဲ့ Israel နိုင်ငံရဲ့လက်ချက်ဖြစ်အီရန်နိုင်ငံကဆွတ်ဆွဲထားတာပါ။ Vienna မြို့မှာဆွေးနွေးနေချိန်မှာပဲ Nuclear စစ်ရုံတိုက်ခိုက်မှုကျူးလွန်သူအဖြစ်အသက်43နှစ်အရွယ်Risa Karimi ဆိုသူကိုနိုင်ငံမှာရုံးမြင့်တန်ကြာကနေကြေညာခဲ့ပြီးတက္ကသခံရမှုမဖြစ်ခင်နိုင်ပိုင်းလိုမှနိုင်ငံကနေထွက်ခွာသွားတယ်လို့လည်းသတင်းကဖော်ပြထားပါတယ်။ရုပ်ဝတ်သတင်းချက်လက်တွေကိုရယူဖို့စူးစမ်းခဲ့လို့ယူကရိန်းတန်တမန်တူကိုရုရှားနိုင်ငံကဆွတ်ဆွဲလိုက်ပြီး AP 22မတိုင်မီနိုင်ငံကထွက်ခွာသွားဖို့အမိန့်ထုတ်လိုက်ပါတယ်။နှစ်နိုင်ငံနယ်စပ်မှာတင်းမာမှုတွေပေါ်ပေါက်နေချိန်မှာရုရှားရဲ့လုပ်ရက်ပေါ်ယူကရိန်းဘက်ကလည်းပြန်လည်တုတ်ပြန်ခဲ့တာပါ။ရုရှားထုတ်လွှင့်ရေး FSB ကတော့ Oleksandr Sonsonyuk ကရုရှားနိုင်ငံသားတယောက်နဲ့တွေ့ဆုံစဉ်မှာရုရှားလုံခြုံရေးအဖွဲ့ရဲ့အချက်လက်တွေကိုရယူဖို့ကြိုးစားခဲ့တာကြောင့်ဖန်စီတင်းသိမ်းခဲ့ကြောင်းပြောဆိုထားပါတယ်။ဆိုဆိုညွတ်ကိုရုရှားနိုင်ငံရဲ့ယူဝင်ကြီးက82နှစ်အရွယ်တွင်ထွက်ခွာသွားဖို့အမိန့်ပေးထားပြီးယူကရိန်းဘက်ကလည်းခီယက်မြို့တော်မှာရှိတဲ့ရုရှားတန်တမန်တယောက်ကို82နှစ်အရွယ်တွင်ထွက်ခွာသွားဖို့ပြည်နံံပေးလိုက်ပါတယ်။ယူကရိန်းနိုင်ငံရဲ့ယူဝင်ကြီးဌာနကတော့ဆိုဆိုညွတ်ကိုနိုင်တော်တော်ကြာဖန်စီတင်းသိမ်းခဲ့ပြီးနောက်စိန့်ပီတာစပတ်မြို့ကကောင်စစ်ဝင်ရုံးကိုပြန်ခွင့်ပြုခဲ့ပြီးဒီလုံရက်ကရန်ဆာရောက်ကြောင်းလည်းပြောဆိုခဲ့ပါတယ်။ယူကရိန်းကောင်စစ်အရာရှိပေါ်ရုရှားရဲ့ဆွတ်ဆွဲချက်ကမှန်ကန်မှုမရှိကြောင်းလည်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။ယူကရိန်းနိုင်ငံရဲ့နေဆက်ချောင်းရုရှားကစစ်အင်အားတိုးမြင့်နေပြီးယူကရိန်းနိုင်ငံရှေ့ပိုင်းမှာလည်းရုရှားလူလာသူခွဲထွက်ရေးသမားတွေနဲ့ယူကရိန်းတပ်ဖွဲ့ဝင်တွေကြားပဋိပက္ခကြောင့်နှစ်နိုင်ငံတင်းမာမှုတွေကြီးထွားလာနေပါတယ်။ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လင်စကီကတော့ငြိမ်းချမ်းရေးအတွက်ဆွေးနွေးဖို့တောက်ကြနေကြပဲရုရှားအစိုးရကိုတိုက်တွန်းလာပါတယ်။ကိုဗစ်ကရောဂါကြောင့်ကမ္ဘာတဝန်းတည်ဆုံးသူ3သန်းကျော်ရှိပြီဖြစ်ကြောင်းAmerican ပြည်အောင်စုဂျော်ဟာဂန်တက္ကသိုလ်ကထုတ်ပြန်ခဲ့တဲ့အချက်လက်တွေကပေါ်ပြပါရယ်စနေနေ့အစောပိုင်းဒီထုတ်ပြန်ခဲ့တဲ့ကိန်းဂဏန်းတွေအရတည်ဆုံးသူ 3,168 ဦးရှိနေပါပြီကဲရော့ကတက်ဖြည့်ရေးကဘာဝန်ကာကွယ်ဆေးထိုးတဲ့အစီအစဉ်တွေစတင်နေချိန်မှာပဲကဘာနေရာတော်တော်များများမှတည်ဆုံးမှုတွေတိုးလာနေပါတယ်ကာကွယ်ဆေးထုတ်လုပ်တဲ့အဓိကနိုင်ငံတစ်နိုင်ငံဖြစ်တဲ့အိန္ဒိယနိုင်ငံမှာတော့လွန်ခဲ့တဲ့24နှစ်အတွင်းကူးစက်သူလူနာသစ် 2,300 ကျော်စံတင်တင်ကူးစက်ခဲ့တယ်လို့စနေနေ့ကသတင်းထုတ်ပြန်ခဲ့ပါတယ်
केसेस 19,500 से बढ़ के 24,000 हो गए हैं
इंडिया နိုင်ငံမှာလွန်ခဲ့တဲ့24နှစ်အတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်သူပုံမှန် 19,000 ကျော်ကနေ 24,000 အထိမြင့်တက်လာပါတယ်ရောဂါကူးစက်မှုနှုန်းဟာ24ရာခိုင်နှုန်းထက်မှရှိနေပြီးအခြေအနေအလွန်ဆိုးလာတာကြောင့်စိုးရိမ်ရပါတယ် ဒေလီမြို့တော်မှာအောက်ဆီဂျင်နဲ့ရမ်ဒန်ဆီဗီယာကုသဆေးတွေလည်းပြက်လက်ကုန်ပါပြီလို့နယူးဒေလီမြို့တော်ဝန်ကြီးချုပ်အာဗန်ကီဂျောဝဲကပြောတော့တာပါအမေရိကန်နိုင်ငံမှာလည်းလူသန်းပေါင်းများစွာကိုကာကွယ်ဆေးထိုးပေးနေပေမဲ့လောကကူးစက်မှုကကမ္ဘာမှာအများဆုံးဖြစ်နေပါတယ်ဂျွန်ဟော့ကင်းတက္ကသိုလ်ရဲ့ထုတ်ပြန်ချက်တွေအရတကမ္ဘာလုံးကူးစက်သူသန်းပေါင်း140မှာအမေရိကန်က 37.5 သန်းရှိပြီးအိန္ဒိယက 14.5 သန်းနဲ့ဒုတိယအများဆုံးဘရာဇီးလ်က 13.8 သန်းနဲ့ကူးစက်မှုတတိယအများဆုံးဖြစ်ပါတယ်ကနေဒါနိုင်ငံရဲ့အကြီးဆုံးပြည်နယ်ကြီးဖြစ်တဲ့ Ontario ပြည်နယ်မှာလည်းကူးစက်မှုတွေမြင့်တက်လာတာကြောင့် viral ကူးစက်သူတွေကိုနေအိမ်ကအပြင်မသွားဖို့ကန့်သတ်ချက်ကိုအရင်တုန်းကသတင်းလေးပတ်သတ်မှတ်ထားရကောင်းနဲ့အခုအခါသတင်း6ပတ်တိတိုးမြင့်လိုက်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ညွှန်ကြားရေးမှူးချုပ် Tedros Adhanom Ghebreyesus ကတော့ကမ္ဘာတဝန်းလွန်ခဲ့တဲ့သတင်းနှစ်ပတ်အတွင်းအပတ်စဉ်ကူးစက်မှုနှုန်းက2ဆလောက်တိုးလာတာတွေ့ရပြီးဒါဟာကပ်ရောဂါကာလရှောက်တွေ့ရတဲ့နေရာမှာအမြင့်ဆုံးဖြစ်ကြောင်းလဲတောက်ကြနေကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ခင်ဗျာ The Voice of America ကိုဒေါက်ကင်မြတ်နဲ့ကျွန်တော်အမျက်သူကတင်ပြပေးခဲ့တာပါ VOA American တိုင်းရဲ့တင်းငွေနေမနက်ခင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်အခုဆက်လက်ပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပါတယ
်စင်တော်ဝဲမယ်ပါအာဆီယံအရှေ့တောင်အရှာနိုင်ငံများအသင်းအနေနဲ့မြန်မာနိုင်ငံဆိုင်ရာရေးပေါ်ထိပ်တီးအစည်းအဝေးမတိုင်ခင်မြန်မာပြည်သူတွေဆန္ဒကိုကိုစားပြုပြီးမကြခင်ကဖွဲ့လိုက်တဲ့အမျိုးသားညီညွတ်ရေးအစိုးရဖွဲ့ NUG နဲ့တိုင်ပင်ဆွေးနွေးဖို့လိုတယ်လို့ဒီအစိုးရအဖွဲ့ဝင်တဦးကတိုက်တွန်းလိုက်ပါတယ်။အာဆီယံရေးပေါ်ထိပ်သီးအစည်းအဝေးကျင်းပမယ့်အချိန်မှာပဲကုလသမဂ္ဂတွေ့မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဟာလဲဒေတာတွင်ရောက်ရှိနေခြင်းဖြစ်တာကြောင့်အာဆီယံအနေနဲ့မြန်မာရေးမှာထိရောက်အောင်ဆောင်ရွက်နိုင်တဲ့အခွင့်အလမ်းတွေရှိနေတယ်လို့လည်းအမျိုးသားညီညွတ်ရေးအစိုးရဖွဲ့မှဒုနိုင်ငံခြားရေးဝန်ကြီးတာဝန်ယူထားတဲ့ဦးမိုးစောဦးကပြောပါတယ်။ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌရုံးအဖွဲ့မှဖြစ်နေရောငြိမ်းချမ်းရေးကော်မရှင်အကြံပေးအဖြစ်နဲ့ပါတာဝန်ယူခဲ့ဘူးတဲ့ဦးမိုးစောဦးကိုမေးထားပါတယ်။ဟုတ်ကဲ့ဦးမိုးစောဦးခင်ဗျာခုအာဆီယံဆမ်မစ်ထိပ်သီးအစည်းအဝေးရဲ့ထူးခြားမှုကိုစရှင်းပြပေးပါလား
။နိုင်ငံတကာနဲ့အာဆီယံကိုဒီပေါ်မှာပြည်ကစ္စံနဲ့ပတ်သက်ပြီးတော့ဖြည့်ရှင်းတဲ့နေရာမှာအရေးကြီးတဲ့အဖွဲ့အစည်းတစ်ခုပေါ့လေ။ဘာဖြစ်လို့လဲဆိုတော့တို့ကဒီဒေတာတွင် regional အဖွဲ့အစည်းတစ်ခုဖြစ်တဲ့တကြောင်ဒီအဖွဲ့အစည်းအနေနဲ့ချင်းကပ်တာပို့ပြီးတော့အကျိုးရှိမှထိရောက်မယ်။ဒီပြဿနာကိုဖြေလည်အောင်ပေါ့နော်။ဂျာဝင်စစ်ဆေးညှိနှိုင်းပေးနိုင်မယ်လို့ဒါနိုင်ငံတကာလည်းယူဆထားတယ်ပေါ့နော်။အဲ့တော့ပြီးခဲ့တဲ့ဒီကုလသမဂ္ဂရဲ့ဆုံးဖြတ်ချက်တွေကိုပဲကြည့်ကြည့်ဒီနိုင်ငံကြီးတွေကလည်းတို့ရဲ့သဘောထားကိုပဲကြည့်ကြည့်ဒီအာဆီယံကနေပြီးတော့မတစုံတရာပေါ့။ဒီဗမာပြည်ချင်းနဲ့ပတ်သက်ပြီးတော့တိုးတက်အောင်လုပ်ပေးနိုင်မယ်လို့တို့မျှော်လင့်ထားတာရှိတယ်ပေါ့နော်
။ဟုတ်ကဲ့အဲ့ဒီတော့ဘာကြောင့်အာဆီယံကအခုလိုဒီထူးထူးခြားခြားထိပ်သီးအဆင့်ထိခေါ်ရတယ်ထင်လား
။ဒီဗမာပြည်ကိုလောလောဆယ်တို့လို့ရှိရင်အမှန်တော့တို့အတိမတ်ဒီစစ်ကောင်စီကိုပေါ့လေအတိမတ်ပြူထားတာတော့မရှိသေးဘူး။ဒါပေမဲ့တစ်ချိန်တည်းမှာလည်းဗမာပြည်ရဲ့ပြဿနာကိုဖြေရှင်းဖို့အတွက်ကိုအာဆီယံအနေနဲ့ကတော့ဒီစစ်ကောင်စီနဲ့ engage တော့လုပ်ရမယ်လို့တို့ယူဆထားပုံရတယ
်။ဟုတ်ကဲ့ဒီထိပ်သီးအစည်းအဝေးမှာပဲနောက်ရောဘလို့ဒီထူးခြားထိရောက်နိုင်မှုရှိတာတွေ့တာပါလေ
။ဟိုထရီတင်းမှုရဲ့ဟိုအထူးတန်နမပေါ့လေ။ Miss Christine Sharnabak နာကလည်းဒီ ASEAN နိုင်ငံခေါင်းဆောင်တွေနဲ့တွေ့နေတယ်ပေါ့လေ။ဒီ24ရက်နေ့မှာလုပ်မဲ့ပွဲရောက်တဲ့သူလည်းတက်မယ်လို့ထင်တယ်။အဲ့တော့ဒါကတော့တကူသမဂ္ဂနဲ့ ASEAN နဲ့ပူးပေါင်းပြီးတော့ကြိုးစားတယ်လို့ပဲကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့။တစ်ချိန်တည်းမှာဒီထိပ်သီးဆွေးနွေးပွဲအတွက်စိုးရိမ်မှုရောရှိနေသေးလား
။ဒီစစ်ကောင်စီကိုအတိအမှတ်ပြုတ်လိုမျိုးပုံစံမျိုးမဖြစ်ဖို့တော့သိရေးကြီးတယ်လို့ထင်တယ်။အဲ့တော့ဒါတော့တော်တော်လေးတတိကြီးကြီးထားပြီးလို့ပို့လို့မယ်တို့ကဘယ်တော့ပဲစူးစမ်းအခုဆိုရင်ကျွန်တော်တို့ကြားနေတာကတော့ဒီ humanitarian aid ပေါ့နော်ဒီလူသားချင်းစာနာတွေအထောက်အကူတွေပေးမဲ့ကိစ္စဒါမဲ့လုံးတစ်ခုနေနဲ့ထားပြီးတော့ဒီစစ်ကောင်စီကောင်းဆောင်နေနဲ့ပေးယူလို့ပို့စူးစမ်းနေတယ်ဒါမဲ့ကျွန်တော်ထင်တာကတော့အဲ့ဒါသိပြီးတော့အလုံးမဖြစ်နိုင်ဟိုတို့ကတော့ဒါပေါ်မှာပြည့်ရဲ့အရေးကိစ္စကိုပေးလေစေချင်တဲ့စေတနာရှိတာကိုတော့နားလည်ပေးမဲ့လို့လေဟိုလုံနီးကန်နီးမှားသွားတယ်ဆိုလို့ရှိရင်တကယ်တမ်းနစ်နာမှာတော့ဗမာပြည်ကပြည်သူလူထုပဲဖြစ်တယ်
ဟုတ်ကဲ့အဲ့ဒီတော့ထိအောင်ဘလူးအာဆီယံကိုဂျံပေးကြတယ
်အာဆီယံနေနဲ့ဗမာပြည်ကိစ္စနဲ့ပတ်သက်ပြီးတော့စဉ်းစားမယ်လုပ်မယ်ကြိုက်မယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီ NUG အစိုးရဆိုတာ legitimacy အပြည့်ရှိတဲ့နော်ပြည်သူလူထုကလည်းထောက်ခံထားတဲ့အစိုးရဖွဲ့ခုဖြစ်တယ်အဲ့တော့ဒီအစိုးရနဲ့မတိုင်ပင်မဲနဲ့မညှိနှိုင်းမဲနဲ့လုပ်တဲ့အလုပ်တွေကလည်းအောင်မြင်မှာမဟုတ်ဘူးလို့ကျွန်တော်ကတော့ပြောချင်တယ်
ဟုတ်ကဲ့အခုလောလောဆယ်မှာရောဒီအာဆီယံအဖွဲ့အနေနဲ့ပေါ့နော်စပြီးတော့ဒီဆက်သွယ်မှုတွေလုပ်လာတာတွေတွေ့ရလား
အခုလောလောဆယ်ကတော့ကျွန်တော်တို့ကြားနေတဲ့တင်းတင်းတွေဟိုတင်းတွေပဲကြားနေတာပေါ့နော်ကျွန်တော်တို့တိတိဆန်ဆန်ပြောဆိုဆက်သွယ်ပြီးတော့ဟိုတရားဝင်အသေးပေးကြောင်းကြားတာလို့ပါလို့တော့ဘာမှမရှိသေးပါဘူ
းဟုတ်ကဲ့အဲ့ဒီအတွက်ကကိုယ့်ဘက်ကတောင်းဆိုထားတာကောရှိထားလား
ကျွန်တော်တို့အနေနဲ့ဒီကိစ္စကိုဆွေးနွေးနေပါတယ်ဆွေးနွေးပြီးတဲ့အခါကျရင်ဟိုအပြန်ဆုံးပေါ့ကျွန်တော်ဘယ်လိုသဘောထားထုတ်ပြန်မလဲ ဟိုဘာတွေလုပ်မလဲဆိုတော့လုပ်ငန်းစီစဉ်နေအခုဟိုအများဆုံးဆွေးနွေးဖို့ရှိပါတယ်ကျွန်တော်လှုပ်ရှားချက်အလုပ်တွေကိုတစင်ချင်းလုပ်ငန်းဆောင်ရွက်တော့မှာဖြစ်ပါတယ
်ဟုတ်ကဲ့အဲ့ဒီလိုဆွေးနွေးတဲ့အခါကြာရင်အခြေတော်ချဘာသာရပ်ကိုကျွမ်းကျင်သူတူအနေနဲ့ပေါ့နော်အာဆီယံကိုဒီထိရောက်အောင်လှုပ်ရေးပြောနိုင်ဖို့ဘယ်လိုမျိုးဒီဝေမှာရှင်းပြကြတ
ာဒီ ASEAN Charter ထဲမှာရှိတဲ့ principles ကိုထိခတ်တယ်မယ်ဆိုလို့ရှိရင်ဒါ summit ခေါ်ရမယ်လို့ပြောတယ်။ Article 3မှာအတိုင်းရေးထားတာရှိတယ်။အဲ့တော့နောက်တစ်ခုကဘာလဲဆိုတော့ကျွန်တော်ဆုံးဖြတ်ချက်ချတဲ့ကိစ္စနဲ့ပတ်သက်လို့ပေါ့နော်။တို့က consensus ကိုခြေခံပြီးတော့ဒီအများသဘောတူညီမှုကိုခြေခံပြီးတော့ဒါတို့ဆုံးဖြတ်ချက်တွေကိုချတာပေါ့နော်။အဲ့နောက်တစ်ခုကတို့ရဲ့အဓိကအရေးကြီးတဲ့ ASEAN ရဲ့ principles ကတနိုင်ငံပြည်တွင်းရေးကိုတနိုင်ငံတွေပြီးတော့မှဝင်ရောက်ဆက်ဖက်ခြင်းမပြုပါဘူးဆိုတဲ့ကိစ္စရှိတယ်။ဆိုတော့chain net မှာပဲ ASEAN Charter တက်မှာပါတဲ့ဒီ principles ကို ASEAN ဖွဲ့ဝင်နိုင်ငံတွေကလိုက်နာရမယ်ဆိုတော့သဘောကိုလည်းပြဋ္ဌာန်းတာရှိတယ်ပေါ့လေအဲ့တော့ဒီ article 20မှာပဲထပ်ဖော်ပြထားတာပါလို့ဆိုတော့တကယ်လို့ဆုံးဖြတ်ချက်ချတဲ့နေရာမှာ consensus မရဘူးဆိုလို့ရှိရင်တော့အဲ့ဆုံးဖြတ်ချက်ကိုဒီ consensus မဟုတ်ဘဲနဲ့ပေါ့နော်ဘယ်လိုဆုံးဖြတ်ရမလဲဆိုတော့ဟိုဒါစဉ်းစားလုပ်ကင်လို့ရတယ်ဆိုပြီးတော့ဒါ article 20ရဲ့ဒီ appike ကကြီးမှာပါတာရှိတယ်အဲ့တော့အဲ့ဒါကိုလည်းအသုံးချလို့ရနိုင်တယ်အဲ့တော့အဲ့ဒီလိုအသုံးချတဲ့နေရာမှာဒီပမာပီကနေစစ်ကောင်စီရဲ့ကိုယ်စားလှယ်ဒီမပါဘဲနဲ့ data ဆုံးဖြတ်လို့ရတယ်လို့ကျွန်တော်တော့နားတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဦးမိုးစောခင်ဗျာကျွန်တော်ဝင်းမပ
ါကျွန်တော်ညံဝင်းအောင်ပါခင်ဗျာ CRPH ကဖွဲ့စည်းလိုက်တဲ့မြို့သားညီညွတ်ရေးအစိုးရ NUG ပေါ်ပေါက်လာပြီးနောက်တနေ့မှာပဲအမေရိကန်ပြည်ထောင်စုအပါအဝင်ကနေဒါ၊နယ်သာလန်နိုင်ငံတွေမှာရှိတဲ့ပြည်ပရောက်မြန်မာတွေကပြည်တွင်းကဒီမိုကရေစီလှုပ်ရှားနေတဲ့ပြည်သူတွေနဲ့တရားရေးရှိကြောင်းဆန္ဒထုတ်ဖော်ပြသခဲ့တဲ့အကြောင်းကိုတင်ပြခြင်းပါတယ်မေဂန်ပြည်တော်စီးရဲ့မြို့တော်ဝါရှင်တန်ဒီစီမှာရှိတဲ့မြန်မာစစ်တပ်ရုံရှိမှာတော့ဝါရှင်တန်ဒီစီ၊မေရီလန်း၊ဗာဂျီးနီးယားပြည်နယ်ကမြန်မာနဲ့တိုင်းရင်းသားတွေအပြင်နယူးယောက်၊မင်နီဆိုတာ၊မြောက်ကယ်ရိုလိုင်းနာပြည်နယ်တွေကတိုင်းရင်းသားတွေပါလာရောက်ပြီးအမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံကူညီသွားမှာဖြစ်ကြောင်းနဲ့စစ်တပ်ရဲ့အကြမ်းဖက်လုပ်ရည်တွေကိုဆန့်ကျင်ကြောင်းဆန္ဒပြခဲ့ကြတယ်လို့ဆန္ဒပြပွဲစီစဉ်သူတွေကတဦးဖြစ်တဲ့ဦးရင်အေးကပြောပါတယ
်ကျွန်တော်တို့ပြည်သူလူထုကိုကိုးစားပြုတဲ့မြို့သားညီညွတ်ရေးအစိုးရဆိုတာပေါ်ပေါက်လာဒီအတွက်ကျွန်တော်တို့ဒီမှာရှိတဲ့တိုင်းရင်းသားတွေလည်းပါတယ်ကျွန်တော်အင်အားစုတွေအားလုံးတရားမဝင်စစ်ကောင်စီရဲ့စစ်တပ်ရုံးရှိမှာကျွန်တော်တို့လာပြီးတော့အစိုးရအသစ်ကိုလှည့်လိုက်လဲလဲကြိုးစိုးတဲ့ဘက်ကိုကျင်းပတာဖြစ်ပါတယ်ဒီအစိုးရအသစ်ကကျွန်တော်တို့အတွက်နှစ်ပေါင်း80အတွင်းမှာတိုင်းရင်းတွေတကယ်လိုအပ်နေတဲ့အစိုးရအသစ်တည်းဖြစ်တဲ့ကြောင့်ကျွန်တော်တို့အနေနဲ့သူဝင်လှည့်လဲဆိုတာကြိုးစိုးကြောင်းနဲ့အစိုးရကိုကျွန်တော်တို့အင်အားစုတွေနဲ့နိုင်ငံတကာနဲ့အပြည့်အဝထောက်ခံပေးသွားမယ်မြန်မာပြည်လက်ရှိဖြစ်နေတဲ့ຫນွေဥတော်လိုင်းရဲ့အတွက်ကျွန်တော်တို့အင်အားစုတွေအကုန်လုံးကဒီအစိုးရအသစ်နဲ့အတူလက်တွဲပြီးတော့ရှာရနေရတဲ့ဆွဲကုန်တိုက်ပွဲဝင်သွားမယ်ဆိုတော့ message ကျွန်တော်တို့လာပေးကြတာဖြစ်ပါတယ်ခင်ဗျာအခုဆိုရင်ကျွန်တော်တို့ဓမ္မသမိုင်းမှာမရှိခဲ့ဘူးတဲ့သွေးစိတ်ညင်ညွတ်မှုတွေကျွန်တော်ရရှိနေပါတယ်အဓိကဘုံရန်သူကကျွန်တော်တို့ဆေးအာဏာရှင်စနစ်ဖြစ်ပါတယ်ကျွန်တော်စစ်တပ်ကမတရားအုပ်ဆိုးနှိမ်မှုတွေကိုရုပ်သိမ်းဖို့တဲ့ကျွန်တော်နီလန်းပေါင်းစုံနဲ့ကျွန်တော်တို့ဆွဲကုန်တိုက်ပွဲဝင်မှာဖြစ်ပါတယ
်အလားတူ Massachusetts ပြည်နယ် Boston မြို့ကပြည်နယ်လွှတ်တော်အဆောက်အုံရှိမြန်မာနဲ့တိုင်းရင်းသား200ကျော်မြန်မာအရေးနဲ့ပတ်သက်လို့ဆန္ဒပြခဲ့ကြောင်းမသိန်းထီးကပြောပါတယ်
ညီမတို့ဆိုဒီနေ့ဆန္ဒထုတ်ဖော်ပြရတဲ့ဤရဲ့ကြက်ကပေါ့နော်ညီမပြည်မှာရှိနေတဲ့ပြည်သူပြည်သားရဲ့အတူတူညီမတို့ပြည်ပရောက်ဒီမျိုးမှာရှိတဲ့ပေါ့ဆိုမျိုးတို့မျိုးသားတွေအားလုံးကညီမလူမျိုးတွေကတပည့်သားတွေရှိနေပါတယ်ပေါ့နော်နောက်တစ်ခုကကြတော့စေဆိုးရနဲ့ပတ်သက်ပြီးတော့ညီမတို့ဒီအပြစ်မဲ့တဲ့ပြည်သူတွေအပေါ်မှာအဓိပ္ပာယ်ရှိတဲ့လုပ်ရက်တွေနဲ့မတရားလုပ်နေရတယ်ညီမတို့ကနေပြီးတော့ပြင်းထန်စွာရှုံချပါတယ်မလုပ်တော့ဘူးအတွက်တောင်းဆိုနေတာပေါ့နော်နောက်တစ်ခုကညီမတို့ဒီဟို CRDA အတွက်ကိုညီမတို့ကစပွင်းပေးပြီးတော့ညီမတို့ဘက်ကနေပြီးတော့တက်နိုင်သမျှပံ့ပိုးပေးသွားမှာပေါ့နော
်တကောင်အင်ဒီယားနာပြည်နယ်အင်ဒီယားနာပိုလစ်မြို့ကလူသားလူလာများတဲ့ War Memorial အဆောက်အုံရှိမှာတိုင်းရင်းသားနဲ့မြန်မာ300ဝန်းကျင်ကဆရာနာရှင်စနစ်အဆုံးသတ်ရေးစန့်ကျင်ဆန္ဒပြပွဲလုပ်ခဲ့ကြောင်းကိုချမ်းချင်းက VOE ကိုပြောပါတယ
်အစပိုင်းမှာတော့ဗျာကျွန်တော်တို့မနေ့ကအချိန်ကြီးရတော့အဓိက CRPH ကိုထောက်ခံနေဆိုတဲ့အတိတ်ပဲပေါ့နော်ဒါပေမဲ့မနေ့ကဒီနေ့ရမှာပဲမြို့သားညီညွတ်ရေးအစိုးရပေါ်ပေါက်လာတဲ့ခါကျတော့ကျွန်တော်တို့မြို့သားညီညွတ်ရေးအစိုးရကိုထောက်ခံနေ CRPH ကိုထောက်ခံနေဒီဖန်စီထားတဲ့ခေါင်းဆောင်တွေလုပ်ဖို့ဆရာနာရှင်ရှင်နေပြုတ်ကြဖို့ဒီရင်းကကျွန်တော်တို့နေဦးတော်လန်ရေးကရဲဘော်တွေနဲ့တသားလေးရှိတယ်ဆိုတဲ့အကြောင်းပြသဖို့နဲ့ကျွန်တော်တို့ဒီဒေတာဂန်တွေအနေနဲ့ကျွန်တော်တို့မြမအရေးပေါ်မှာပို့ပြီးတော့အာယုံဆိုင်လာဖို့အတွက်ပေါ့အဲ့ဒီရည်ရွယ်ချက်တွေနဲ့ကျွန်တော်တို့ဆန္ဒပြပွဲကျင်းပကြတာဖြစ်ပါတယ်ခင်ဗျာ
ကနေဒါနိုင်ငံဗန်ကူးဗားမြို့မှာလည်းຫນွေဥတော်လှန်ရေးဆရာနာရှင်စနစ်ဆန့်ကျင်တဲ့ဆန္ဒပြပွဲလုပ်ခဲ့ကြောင်းကိုဂျွန်တင်ကပြောပါတယ
်ဒီနေ့ကဒီမှာကိုဗစ်ကအရင်ဖြစ်တဲ့နေ့နဲ့ဖြစ်တယ်ဆိုတော့ကျွန်တော်လူများကြီးနဲ့သိကူလို့ဒါပေမဲ့ကျွန်တော်တိုင်းသားအားလုံးပါပါတယ်အထူးသဖြင့်ကျေးတိုင်းသားနဲ့ချင်းတိုင်းသားပေါ့ကျွန်တော်ဒီမှာပြရတယ်သူတို့တွေလည်းကျွန်တော်နဲ့အတူတူလုပ်ကြတာပါ ဒီကကျွန်တော်တို့ဒီနေ့လောက်တာဒီလက်တော်လေးဒီဖွဲ့စည်းလိုက်တဲ့ဒီ MUG ကိုကျွန်တော်တို့ကအပြည့်အဝလက်ခံတဲ့ဆိုတဲ့အကြောင်းဒီရနိုင်ငံတရားနေတဲ့လက်ကတိမကြီးကိုနေသူတို့ထောက်ခံမှုပြအောင်နောက်သူတို့ကိုလက်သူတို့ကိုကူညီပေးနိုင်အောင်ပေါ့ကျွန်တော်တို့အဲ့ဒီစာအတွက်ကိုအဓိကမိထားတယ်နောက်ပြီးတော့နေအဲ့ဒီအစိုးရဟောက်မှာကျွန်တော်တို့အပြည့်အဝစူပေါင်းဆောင်ရွက်မှာပေါ့ CDN တို့ဒီညီညီလှုပ်ရှားမှုတို့နောက်ပြီးတော့နေတနက်ကိုက်တက်ဖွဲ့ဝင်မှုတွေအားအလုံးနဲ့ကျွန်တော်တို့ကဘောတူလက်ခံတာပေါ့အဓိကတော့အဲ့ဒါပဲလောက်ပါတယ
်ကနေဒါနိုင်ငံအပြင်ဥရောပတိုက်တန်းမှာမြန်မာတွေရှိကြတဲ့ Netherlands နိုင်ငံမှာလည်း Amsterdam မြို့မှာNUB အစိုးရအစ်ကိုကြိုးဆိုကြောင်းနဲ့ CRPH CDM တမားတွေအတွက်ရန်ကုန်ငွေရှာဈေးရောင်းပွဲလုပ်ခဲ့ကြောင်းမမဆန်ကပြောပါတယ
်ကျမတို့ကဒီနေ့လုပ်တဲ့ပွဲကဟိုအစိုးရအစ်ကိုလေ NUG နော်အဲ့ဒါကိုလည်းထောက်ခံတဲ့နေရပေါ့နော်အဲ့ဒါအတွက်လည်းပါတယ်ပြီးတော့ဗမာပြည်ကပြည်သူတွေနဲ့ပြည်သူပြည်သားတွေနဲ့အတူအကုန်လုံးညီပေါင်းမှရှိနေတဲ့ပြည်သူတွေကလည်းအကုန်လုံးထပ်တူရှိတယ်ပေါ့အဲ့ဒါရယ်နောက်ပြီးတော့နောက်ပြီးတော့မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့ဟာတွေပေါ့ကျမတို့ဘလို့ကူညီရမလဲပေါ့နော်ဒီနယ်သာလန်နိုင်ငံနယ်သာလန်နိုင်ငံသားတွေအနေနဲ့ပို့ပြီးတော့သတိထားဖို့လည်းရှိလာစီတယ်ပေါ့နော်ဘလို့လဲဆိုတော့ဒီဘက်ကနေလည်းကျမတို့တွေကဒီအစိုးရတွေကိုလည်းစာတွေပို့တယ်သူတို့နဲ့ဆွေးနွေးမှုတွေကျမတို့ကဟိုအီးမေးလ်တွေပို့တယ်အဲ့ဒါကိုလည်းကျမတို့စီလည်းပြန်လာတယ်အဲ့ဒီစာတွေလည်းပေါ့ဒီနယ်သာလန်ဆိုကအနေနဲ့ဒီမြန်မာဒီမိုကရေစီကြီးတော်လိုင်းရေးမှာပို့ပြီးတော့ခြေရောက်စွာနဲ့ကူညီပေးနိုင်မှုပေါ့နော်နယ်သာလန်နိုင်ငံသားတွေကနေတောင်းအပေးမှုတွေဖြစ်လာဖို့ဒီဒီမိုကရေစီပြန်လည်ရရှိဖို့ဒီအာဏာသိမ်းစစ်တပ်ရဲ့ရက်စက်မှုတွေကိုချက်ချင်းရပ်တန့်စေဖို့ပေါ့နော်ကျူးလွန်ထားတဲ့ဒီတွေကိုလည်းထျောက်စွာနဲ့အရေးယူပေးနိုင်ဖို့နိုင်ငံတကာကနေပြီးတော့တတိယရောက်လောက်ဆောင်ပေးဖို့စောင့်ဆိုရန်ဆိုတဲ့ခေါင်းစည်းနဲ့ပေါ့နော်အဲ့ဒါနဲ့လည်းဆန္ဒထုတ်ပေါ်တယ်နောက်ပြီးတော့ကျမတို့ဒီဟိုဥစားပေါ့နော်အခုကျမတို့ဈေးရောက်နေဆိုတာကတော့အဓိကကတော့ CRPH တွေနောက်ပြီးတော့ဒီတိုင်းရင်းသားရက်စက်တွေမှာပေါ့နော်အကုန်လုံးဒုက္ခဖြစ်နေကြတဲ့နေရာတွေမှာလေကူညီနိုင်ဖို့အတွက်ဒီအဲ့ရမူရှာတဲ့ပွဲလေးလည်းလုပ်ဖြစ်ခဲ့တယ်
။အခုလိုအနောက်နိုင်ငံတွေသာမကဂျပန်တောင်ကိုရီးယားနိုင်ငံတွေမှာလည်းမြန်မာတွေကဆက်အာဏာရှင်စနစ်ချုပ်ငြိမ်းရေးအတွက်စန့်ကျင်ဆန္ဒပြနေကြသလိုသက်ဆိုင်ရာနိုင်ငံတွေကပြည်သူတွေမြန်မာအရေးကိစ္စကိုပိုသိအောင်နှုံဆော်ကြတာမျိုးလည်းရှိနေပါတယ်ခင်ဗျာ
။မြန်မာပြည်မှာဖွဲ့စည်းလိုက်တဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုကရင်မျိုးသားအစည်းအရုံးတက်မှ9ကကျူဆိုလိုက်ပြီးဒီအစိုးရကနေဖက်ဒရယ်တပ်ဖွဲ့စည်းမှုတွေရှိလာခဲ့ရင်ပူးပေါင်းဆောင်ရွက်သွားမယ်လို့လည်းဆိုပါတယ်ဒီသတင်းကိုကျမမအေးမှာပါပြောပြပေးမှာပါမြန်မာပြည်မှာဖွဲ့စည်းလိုက်တဲ့အမျိုးသားညီညွတ်ရေးအစိုးရအနေနဲ့တိုင်းရင်းသားတွေလိုလားတဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်လိမ့်မယ်လို့တိုင်းရင်းသားပြည်သူလူထုတွေကမျှော်လင့်အားထားနေကြတယ်လို့မြန်မာစစ်ကောင်စီတပ်တွေနဲ့တိုက်ပွဲဆက်တိုက်ဖြစ်နေတဲ့ KNU တပ်မှ9ကလည်းအမျိုးသားညီညွတ်ရေးအစိုးရ NUG ကိုကြိုဆိုလိုက်ကြောင်းဒုတိယဗိုလ်မှူးကြီးစောကလေတို့ကအခုလိုပြောသွားပါတယ
်အစိုးရဖွဲ့စည်းတာကကြိုဆိုပါတယ်ဒီတပ်မှ9နဲ့မြို့တော်ဖရဲအနေနဲ့ရတော့လက်ခံနေတယ်ဟုတ်လားအခုဖွင့်လိုက်တဲ့အစိုးရကြတော့သူတို့ရဲ့ဒီသဘောထားထုတ်ပြန်ချက်အရဆိုလို့ရှိသူတို့ကတော့အမျိုးသားညီညွတ်ရေးအစိုးရဆိုပြီးတော့မှတိုင်းဒေသကိုလုံးပါဝင်မဲ့ဒီဟိုသဘောလေးဒီအစိုးရတရားကိုသူတို့ကဖွဲ့စည်းမယ်နောက်ပြီးတော့မှသူတို့ဒီစစ်မှတဲ့ဒီဒီနယ်ပေါင်းစုဖယ်ပြည်တော်စုကိုသူတို့ကနေပြီးတော့မှပေါ်ဆောင်မယ်လို့တော့သူတို့အဲ့လိုမျိုးပြောတဲ့အခါကျတော့ဒီတိုင်းဒေသတော်လှန်ရေးအဖွဲ့အစည်းတွေနဲ့ကိုက်ညီတဲ့သဘောရှိတာပေါ့နော
်နှစ်ပေါင်းများစွာပြည်တွင်းစစ်တံကိုခံနေရတဲ့တိုင်းရင်းသားလူထုတွေဟာစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုဖြစ်လာရေးအတွက်မျှော်လင့်နေကြတာပါအခုအခါမှာတော့အမျိုးသားညီညွတ်ရေးအစိုးရ NUG အနေနဲ့ကရင်တိုင်းရင်းသားတွေရဲ့လိုလားချက်ကိုလှုပ်ဆောင်နိုင်လိမ့်မယ်လို့ယုံကြည်အားထားနေကြတယ်လို့လည်းသူကဆက်ပြောပြပါတယ
်အဲ့ဒီလိုမျိုးဒီလိုအစိုးရတစ်ပေါ်လာတဲ့အပေါ်မှာဟိုပြည်သူလူထုနဲ့တော့တအားသဘောလေးအယုံကြည်အားကိုးတာပေါ့နော်ဟိုတစ်ချိန်ကြရင်တော့သူတို့ဒီတိုင်းမှာမျိုးသူတို့ဒီချက်တိုင်းမှာမျိုးကြည့်လဲဒီဟိုစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုကိုသူတို့ဖော်ဆောင်မယ်လို့တော့အဲ့ဒီလိုပဲဒီစိတ်ဆက်ပေါ်လေယုံကြည်ကြတာပေါ့နော
်အမျိုးသားညီညွတ်ရေးအစိုးရအနေနဲ့ဖက်ဒရယ်တက်လောက်တဲ့အခါမှာလဲ KNU တက်မှ9ကတော့ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့လဲဒုတိယဗိုလ်မှူးကြီးစောကလေတို့ကပြောပါတယ်အ
ဲ့လိုလက်ခံဆိုတော့အကယ်၍ဖြစ်လာမယ်ဆိုလို့ရှိရင်တော့ပူးပေါင်းဆောင်ရွက်ဖို့ကတော့ဖြစ်မယ်အဲ့ဒါ
KNU တက်မှ9နဲ့မြန်မာစစ်ကောင်စီတပ်တွေဟာမကြာခဏတိုက်ပွဲဖြစ်ပြီးနှစ်ဖက်တင်းမာမှုတွေရှိနေတာပါမြန်မာစစ်ကောင်စီတပ်တွေဟာလည်းဖားပွန်ခရိုင်ထဲမှာ KNU တက်မှ9ထိန်းချုပ်ရာနယ်မြေတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးလေရင်တွေနဲ့ဗုံးကျဲတိုက်ခတ်မှုတွေရှိခဲ့တဲ့အတွက်ဒေသခံကြေးရွာသားတွေတိတ်ဆုံးနာဒဏ်ရာရတာတွေရှိခဲ့ပြီးဒေသခံတွေကအခုချိန်ထိနေရမပြောင်းနိုင်သေးပဲ တောတောင်တွေထဲမှာပုံအောင်နေထိုင်နေရဆဲဖြစ်ပါတယ်ရှင
်။ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ရှင်မြန်မာနိုင်ငံတော်အမ်းမှာရှိတဲ့လူ့ခွင်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ဆရာနာရှင်ကခန့်လိုက်တဲ့ရက်ွက်အုပ်ချုပ်ရေးမှုတွေဟာတချို့မြန်မာနေထိုင်တဲ့သူတွေကိုအဲစင်းမဖြစ်မနေတိုက်ခိုင်းနေပါတယ်။သူတို့အိမ်ရှိမိသားစုနဲ့လာလည်တဲ့ဧည့်သည်တွေရဲ့အချက်လက်တွေကိုရေးသားတိုင်ကြားခိုင်းတာပါ။အတိုက်ခံလို့တဲ့သူတွေကိုရှာဖွေဖို့အတွက်ဆရာနာရှင်ဆန့်ကျင်ဆန္ဒပြသူတွေရဲ့အိမ်အများစုရှိတဲ့ရပ်ကွက်တွေကိုပြမှတ်ထားခံရပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်
။ဦးတောင်းတင်ဟာရန်ကုန်မြို့ရဲ့ကျူးကျော်ရပ်ကွက်မှာနေထိုင်သူပါ။သူဟာနှွေးခေါင်းခေါင်းနေပူတဲ့ခက်တုတ်တုတ်ရှောင်ရင်သူမျက်စိကတော့တစုံတစ်ခုကိုအပြေးလွှားရှာဖွေနေပါတယ်။လူတန်းရှိကြီးတန်းစီနေတဲ့ဆိုင်တစ်ခုရှိအရောက်မှာတော့သူတပြင်းရှိကြီးခြာရင်အိတ်ကစာရွက်ခေါက်လေးချုပ်လိုက်ပါတယ်။သူရက်လိုက်တဲ့ဆိုင်ကမိတူဆိုင်ပါ။အ
ဲ့တော့ဖြေတော့မှာသူကအဲကျွန်တော်တို့ကသွားပြီးပြောတာပေါ့နော်။ဆိုတော့ဘယ်ကောင်ဘယ်နည်းကျွန်တော်တို့ရက်ွက်ကြုံသွားမေးရ။ရက်ွက်တော့ကြုံသွားမေးရင်အောင်လေမင်းတို့စာရွက်ကလူပြီးတဲ့စီကတော့မပေးနိုင်ဘူး။ရောဟိုင်းမုံရင်တောင်ယူသွားတယ်။မင်းတို့ကမင်းတို့အဲ့မှာမိတ်တူဆိုရင်အားချက်တော့ဝင်တော့ဝင်။ဒါပေမဲ့ကျွန်တော်တို့ကလည်းသူပြောတဲ့အတိုင်းပေါ့နော်။ကျွန်တော်ကအပြေးလွှားနေနိုင်ရဲ့။အကုန်လုံးကလည်းကြောက်နေပြီဒီမှာဓာတ်ပုံဆိုင်တွေရောမိတ်တူဆိုင်တွေရောဟိုပိုက်ထားတာပေါ့မှာ။ပိုက်ထားတော့အဲ့မှာတဆိုင်နဲ့ပေါ့
။ဦးတောင်းတဲ့တို့ကျူးကျော်အိမ်အစုလေးရှိတဲ့ရက်ွက်ချဲကိုအစီအစဉ်တရမယ်လို့စက်ကောင်စီကခန့်ထားတဲ့ရက်ကွက်အုပ်ချုပ်ရေးအဖွဲ့ကလာကြေညာတာကြောင့်သူတို့ရက်ကွက်ချေမှာအစီအစဉ်တိုက်ပွဲများများနေကြတာပါမကြရင်အေးအေးယူခံရမယ်လို့ကြေညာသွားတယ်လို့လည်းဦးတောင်းတင်ကဆိုပါတယ်ဒီလိုအစီအစဉ်တိုက်ပွဲအတွက်အာဏာပိုင်တွေကဖိအားပေးတာမျိုးသူ့အရင်ကမကြုံခဲ့ဘူးပါဘူ
းသူတို့နတ်မခံအောင်လို့ပြောရမှာလဲကျွန်တော်တို့ပြစ်တာဟိုင်းစီတာကိုသူတို့ညှော်ကြတာကိုကျွန်တော်တို့ကဒီကောမလိုက်နိုင်ဘူးဆိုအခုတိကျတိုင်းကြီးအမတိကျတိုင်းဆိုသူတို့ကခုနကမတီလို့ခိုင်းစိတာမလုပ်ပေးနိုင်တာတို့ဟိုနိုင်မလိုက်နိုင်တာဆိုတော့သူတို့ကမိုက်ကြီးနဲ့တရားဝင်လိုက်ကြရတာလေပြင်ရတာတဲ့ခါကျတော့ကျွန်တော်တို့ကသူတို့ကိုဘယ်လိုဖြစ်နေလဲဆိုတော့အခုကစစ်ဘိုးကမလို့လို့သူကထောက်ရတော့မလို့လို့ဖြစ်နေ
အမှန်တော့ဦးသောတင်တို့ရက်ကွာရန်ကုန်ကစစ်အုပ်ချုပ်ရေးကြီးညာချားတဲ့မြို့နယ်တွေမှာပါနေပါတယ်စစ်အုပ်ချုပ်ရေးကြောင့်ပိုဖိနှိတ်ခံထားရတာပါအလုံးလက်မဲ့ဖြစ်နေတဲ့ဦးတောင်းတင်ဟာသူကတ်ထုစက်ကူတွေကောက်ရောင်းပြီးရတဲ့ငွေ3000ကိုအဲစင်းရင်အကျွတ်မိသားစုချက်ပုံချုပ်ဖို့2000လောက်သုံးလိုက်ရတာကြောင့်အတော်လေးအခက်ကြွေးခဲ့ရပါသေးတယ်။ကန်ဆိုးစွာနဲ့ပဲသူရိုက်ခဲ့တဲ့ပုံကိုရက်ွက်ယုံကမကြိုက်လို့ဆိုပြီးနောက်တစ်ခါထပ်ရိုက်ရပြန်ပါတယ်
။ဒူအောင်ပေါ်တော့ပဲရှိအောင်တော့မပေါ်ပါဘူး။ဟိုပထုံးနဲ့တူသွားတာ။အဲဒါလို့ဆိုလက်မခံဘူး။အဲ့တော့ဒီချစ်တော့တော့ပေါ်ဒီချစ်တော့အောက်ချီဝမ်းတော့ခုတော့ပုံအောင်ရပုံအောင်ထားအဲ့ဒါပဲကျန်တဲ့အတိုင်းတော့မင်းကလေးလည်းစကတ်မဝင်နဲ့ခေါင်းဝင်မဝင်နဲ့မရဘူးအဲဟိုမယိုးခလာဝမ်းမှာအဲသမိုင်းကချစ်တော့ကနေပြီးတော့တကုံတော့ပုံအောင်တော့ရိုက်သေးတယ
်စစ်ကောင်စီကလုံခြုံရေးအကြောင်းပြပြီးတော့အဲစင်းရင်စစ်ဖို့အတွက်ရက်ွက်သူမဟုတ်ချေးရွာအုပ်စုအုပ်ချုပ်ရေးဥပဒေရဲ့ပုံမှန်ဆက်ခွန်အပါအဝင် ုံမှ6ခုကို February 13ရက်နေ့ကပြင်ဆင်ဖြည့်ဆွတ်အစားထိုးခဲ့ပါတယ်။အဲ့ဒီလိုဖြည့်ဆွတ်ကြတဲ့ဥပဒေတွေနဲ့အညီအစည်းအဝေးတွေကိုထိထိရရဆက်သွားမယ်လို့စစ်ကောင်စီကမတ်လ9ရက်နေ့ကတက်ပိုင်မီဒီယာတွေကနေအကြေညာခဲ့ပါတယ်။စစ်ကောင်စီရဲ့လုံခြုံရေးအဖွဲ့တွေကရက်ကွက်နေတဲ့အချိန်တက္ကအမှုဖွင့်ပြီးရှောင်သိမ်းနေသူတွေနဲ့သူတို့ဖန်စီထိမ့်သိမ်းလို့သူတွေကိုရှာဖွေသွားမယ်လို့ပြန်ပြောင်းတင်းတင်းကြေညာခဲ့တာပါ။ဒါကြောင့်ပဲဆန္ဒပြလူငယ်တွေနေထိုင်တဲ့နေရာတွေနဲ့အာဏာရှင်စန့်ကျင်ရေးအားကောင်းတဲ့နေရာတွေမှာအစည်းအဝေးဆက်ပြီးဖန်စီရတွေလုပ်ခဲ့ပါတယ်။စစ်ကောင်စီရဲ့လုံခြုံရေးအဖွဲ့တွေကကချင်ပြည်နယ်မြကြီးနားစီတာဘူးကမ်းလှမ်းလမ်းကိုလည်းတခြားရက်ကွက်တွေထက်အစည်းအဝေးစစ်တာကိုပိုဖိအားပေးလုပ်ခဲ့ပါတယ်။အဲ့ဒီရက်ကွက်မှာနေထိုင်သူတို့က
တကားဖွင့်ခိုင်းတယ်သူတို့ကအိမ်တကားတုံတုံတုံတုံတုံနဲ့ဖွင့်ခိုင်းမှာအိမ်ထဲအခန်းအပေါ်အခန်းတွေတော့အိမ်ပေါ်အခန်းတွေတော့မဟုတ်ဘူးဒါပေမဲ့အောက်ဆက်ကတော့စစ်သားတွေပေါ့နော်15ယောက်အယောက်20ဝန်းကျင်မရှိနဲ့15ယောက်တော့အနည်းဆုံးရှိမယ်စင်အကုန်ဝင်ကြည့်သွားတာအကုန်အဲ့တော့ဟိုတလောတော့ဆိုဒီစတာဘက်မှာဒီဒီဘိတ်မှာဆန္ဒပြတဲ့လူငယ်တွေကိုအခေါ်ပြီးမှအိတ်ခိုင်းတဲ့အိမ်တချို့တွေရှိရလေအဲ့တော့သူတို့တင်းကြားမှာလာဆက်တယ်လို့ကျွန်တော်တယောက်ရဲ့အမြင်မှာဟုတ်ကဲ့ကျွန်တော်တို့ဘက်မှာတော့ဖမ်းသွားတာတော့မရှိဘူးဒါပေမဲ့ဟိုတကားမဖွင့်ပေးတဲ့အိမ်တွေရောတကားဖြတ်တဲ့အိမ်တော့ရှိရ
အစည်းအဝေးတိုင်ခြင်းဆိုတဲ့ကိစ္စဟာလူအခွင့်ရေးချိုးဖောက်ခံနေရတဲ့ပြည်သူတွေကြားမှာထပ်ဆင့်ပြိနှိပ်ခံနေရတဲ့ကိစ္စရတစ်ခုလည်းဖြစ်ပါတယ်လူမှုကွန်ရက်ဆာမျက်နှာတွေမှာတော့အစည်းအဝေးမတိုင်ဖို့တိုက်တွန်းမှုတွေပြုလုပ်နေရလဲရှိပါတယ်။ပြည်သူတွေကလည်းလူအခွင့်အရေးချိုးဖောက်ခံရတဲ့အပြင်ငွေကြေးကပေးဆောင်ရတဲ့အကျွတ်အဲ့ဒီပုံမှန်ကိုမကြိုက်နှစ်သက်ကြပါဘူး။ NGO အစိုးရလက်ချက်မှာတော့အစည်းအဝေးတိုင်ရရဲ့ရက်ကြေးဥပဒေရဲ့ပုံမှန်ဆက်ခွန်ဟာအချိန်မကျော်မှာအိမ်ထဲဝင်စစ်နိုင်အောင်အခွင့်အရေးပေးသလိုဖြစ်နေပြီးလူအခွင့်အရေးကိုဖောက်ဖျက်ရကြရဲဆိုပြီးတော့2016ခုနှစ်ကဖျက်သိမ်းခဲ့ရပါ2019ခုနှစ်မှာလည်းရကြေးဥတွေကိုထပ်မံပြင်ဆင်ခဲ့ပြီးပုဂ္ဂိုလ်ရေးဆိုင်ရာလွတ်လပ်ခွင့်တွေပိုရအောင်လုပ်ခဲ့ပါတယ်။ February 1ရက်နေ့တက်အာနာသိမ်းပြီးနောက်မှာတော့အဲ့ဒီတွေကပုံမှန်တချို့ကိုပြန်အသက်သွင်းခဲ့တာပါ။ရကြေးဥပဒေနဲ့ပတ်သက်လို့ရန်ကုန်မြို့ကတရားလွတ်တော်ရှိနေတဲ့အကြောင်းနဲ့ဒုအတန်ကစကားပြောပြခဲ့ပါတယ
်။ USDD အစီအစဉ်ထက်ထက်သာလို့ရှိရင်ပို့ပြီးတော့ဒီ2012ကနေပြီးတော့2016-2019မှာပြဋ္ဌာန်းခဲ့တဲ့အပိုင်းတွေကပို့ပြီးတော့လွတ်လပ်မှုပို့ပြီးတော့ပေးထားတယ်ပြောမလို့ဟိုပုံကိုယ်ရေးပလုတ်ခွင့်တွေပို့ပြီးတော့ပေးထားတယ်ဘာလို့လဲဆိုလို့ရှိရင်ဥပမာဗျာအင်းစင်းကနေ့တိုင်းတိုင်ကြမလို့တော့ဘူးသူကတလလနဲ့ချီပြီးနေတဲ့လူတို့မှဟိုအကြောင်းကြားရတော့မယ်ဆိုတဲ့ပုံစံမျိုးနဲ့သူကပြောင်းလဲထားပြီးတယ်ပေါ့နော်ဖြည့်လျှော်ထားပြီးတယ်ပေါ့နော
်အာနာသိန်းတက်ကရကြေးဥပဒေကိုပြင်ဆင်ရမှာအောက်ချုပ်ရင်မှုတွေကိုစစ်ကောင်စီကဓာတ်ရိုက်ခန့်ထားလို့ရတယ်ဆိုတာနဲ့ပုံမှန်တချို့ကိုကျူးလွန်ရင်ငွေဒဏ်တထောင်ဒါမှမဟုတ်ထောင်ဒဏ်ခုနှစ်ရက်ချမှတ်နိုင်တယ်ဆိုတဲ့အချက်တွေဖြည့်ဆက်ခဲ့ပါတယ်။ဆဲအမှုရိုင်းမှုလို့နေရာကိုတော့အရှင်တာဝန်ထမ်းဆောင်ခဲ့တဲ့သူတွေပြန်လုံနေရာရှိတယ်လို့တချို့ကတော့ရွက်ွက်တွင်နေသူတချို့ကိုနေရာပေးထားပါတယ်။ရွက်ွက်တစ်ခုကခေါင်းဆောင်ကတော့ရွက်ွက်တွင်ကိုစစ်ဘက်ကဓာတ်ရိုက်အုပ်ချုပ်တာထက်ရက်ကွက်သားချင်းအကအခွဲပေးနိုင်အောင်ဒီနေရာကိုလက်ခံရတာဖြစ်တယ်လို့ဆိုပါရယ်အစည်းအဝေးတိုင်ကြရတာဟာတကောင်စည်းင်းနဲ့အခြေချနေထိုင်သူတွေအကြွမသိတာပဲမဲ့အခြေခံလူတန်းစားတွေရွှေ့ပြောင်းအလုပ်သမားတွေနဲ့ကျူးကျော်နေထိုင်သူတွေအကြွကတော့ဝန်ချုပ်ဝန်ပိုဖြစ်ပြီးတော့ဓာတ်ရိုက်တရားမှုတွေရှိနေပါတယ်ရန်ကုန်မှာလာအလုပ်လုပ်တဲ့ရွှေ့ပြောင်းနေထိုင်သူတချို့ကလည်းအစည်းအဝေးမတိုင်ချင်တာကြောင့်ဇာတိကိုပြန်လည်နေထိုင်သူတွေလည်းရှိလာပါတယ်စေအုပ်ချုပ်ရေးအောင်ရောင်းနေတဲ့ကျူးကျော်ရက်ကွက်ကဦးတောင်းတင်ကတော့
မတိုင်ရင်ဆိုတာသတိသမုံကတော့ကျွန်တော်တို့ကြည့်ရတာတော့သူကဘယ်လိုလဲဆိုတော့ခုဥပမာတကူဒီကျွန်တော်ပြောကြတယ်သူကငားရဲ့အမျိုးကိုခုနှစ်ရက်တာမျိုးဒါမျိုးသူကလောက်ခိုင်းမှာလောက်ခိုင်းလို့ရှိရင်သူကအဲလူတစ်ယောက်ကိုတရားနှုံးသူတို့စမှတ်မယ်လို့သူတို့ကစားပြီးမြည်တာလူတစ်ယောက်တရားနှုံးဆိုကမှကျွန်တော်ဒီမှာပြောဟွာဘောလုံးကောင်းရင်ပေါ့ဆို15ရောက်ရှိအမှမင်းက1500လောက် 1500 လောက်ကျွန်တော်မပေးပဲမရတော့ဆိုတော့ဒီညမှာအမှလူကတန်းတိတ်နေမဟုတ်ဘူးတန်းနေကိုချီရှိနေတယ်လူကဒါနှုတ်ဆန်းလေးကိုနှုတ်မဲ့ပုံကလည
်းစစ်အုပ်စုပြင်ဆင်ထားတဲ့ရကြေးဥပဒေမှာတော့ရခင်ပယ်ပြတ်ထားတဲ့ပုံမှန် 33 ကိုပြန်လည်ပြချန်ထားပါတယ်ဒီပုံမှန်အရရကြေးအုပ်ချုပ်ရင်းမှုဟာအစည်းအဝေးအတွက်ငွေကြေးတစ်စုံတရာတောင်းခံလို့မရပါဘူး။ လူတို့တဲမှာတော့အဲ့စင်ရင်တန်ခိုင်းတဲ့အပေါ်ကြုတ်ပြန့်ပုံနှမျိုးကွဲနေပါတယ်တချို့ကရွက်ကွက်ယုံရှိလူတန်းရှိကြီးတဲ့ဝင်တန်းစီနေချိန်တချို့ကလုံးဝမကြိုက်ဘူးလို့ညှင်းဆန့်ကြပါတယ်ရန်ကုန်မြို့ကဆန္ဒပြလှုပ်ရှားမှုတွေကြောင့်မကြခဏစစ်ဆေးခံနေရတဲ့ရက်ွက်တစ်ခုနေပြည်သူတို့ကအ
ရှင်းရှင်းလေးပြောရင်တို့ကမတရားအာဏာသိမ်းတာတွေတို့ကတပုံအစိုးရအမှတ်ဆိုအကိစ္စတွေတို့ကိုဆက်ဆက်ကြင်းနေဖြစ်တဲ့ကအမိန့်အာဏာဦးညဖိဆိုင်ချဆိုတော့တန်ကြအောင်မလို့ဘာမှလုံးချအောင်မလို့လားအဲ့ကြမှာမှဟိုအရန်အကြောက်တွေကလွှမ်းမိုးနေတဲ့လူတွေပေါ့နော်တန်ကြမယ်ပြကြမယ်အဲ့ဒီဟိုတကွေးတကားလည်းတန်တယ်အဲ့ဒီဘရောမလည်းတန်မှာပေါ့
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ခဲ့ရလို့ကျေးဇူးတင်လို့ဒိုးတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒိုးတန်တန်ခွင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျွန်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နှားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒိုးတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
မြန်မာနိုင်ငံမှာဆက်နာသိမှုရပ်တန့်ရေး CDM အာဏာဖီဆန်ရေးလှုပ်ရှားမှုနဲ့အတူလက်နက်ကင်တော်လိုင်းရဲ့လုပ်ငန်းစဉ်ကိုပါစတင်နေပြီဖြစ်ကြောင်း CRBH ကဖွဲ့စည်းထားတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ပညာရေးနဲ့ကျန်းမာရေးပြည်တော်စုဝင်ကြီးဒေါက်တာဇော်ဝေဆိုးကပြောခဲ့ပါတယ် CRBH အနေနဲ့လက်နက်ကင်တိုက်မဲ့နီလန်းကိုပါဘာကြောင့်ဆုံးဖြတ်လိုက်တာပါလဲဒီနီလန်းကရောဖြစ်တင်ပါသလားဖြစ်နိုင်သလားဆိုတာတွေနဲ့ပတ်သက်ပြီးမြမအရေးလိလာသူဒေါက်တာတင်မောင်တန်းကိုမတ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ
စစ်ကောင်းဆောင်နေရဲ့သဘောထားနဲ့သူတို့အမြင်ပေါ့နော်အဓိကတော့ဒီသူတို့ CNN နဲ့နောက် Al Jazeera ကိုကိုစားပြုပြီးသွားတဲ့ဒီသတင်းဌာနကိုဟိုတွေ့ဆုံမင်းမြန်းကန်ပေါ့နော်သူတို့အဲ့ဒီခါပေးတဲ့အချိန်တုန်းကပြောခွင့်ရဗိုလ်မှူးချုပ်စော်မင်းထွန်းကသူကပြောတာကဒီ1988 1962တုန်းကသူတို့ဒီစစ်တပ်အာဏာသိမ်းခဲ့တဲ့အတွေ့အကြုံတွေရှိတယ်အဲ့တော့သူတို့မြင်တဲ့ပုံကလည်းဒီ CRPH ဆိုတာသူတို့အမြင်က online အစိုးရပဲဖြစ်တယ်ဟိုတရားမဝင်ဘူးအဲ့တော့ဒီလိုအနေထားမှာသူတို့အရင်ကဒီစစ်အာဏာသိမ်းခဲ့တဲ့အတွေ့အကြုံတွေအရလဲဒီလိုအဖွဲ့အစည်းမျိုးတွေဒီလိုလှုပ်ရှားမှုတွေဆိုရင်သူတို့ကောင်းကောင်းဂိုင်တွယ်နိုင်ခဲ့တယ်ဆိုတာမျိုးသူတို့ပြန်ပြီးတော့တုံ့ပြန်ပြောဆိုတာမျိုးရှိပါတယ်ဆိုတော့အဲ့ဒီလိုမျိုးသူတို့ရဲ့ဒီစိတ်သဘောထားပေါ့နော်အခုလက်ရှိ CRPH ပေါ်မြင်နေတဲ့အမြင်အခုလူလူလှုပ်ရှားမှုပေါ့သူတို့မြင်နေတဲ့အမြင်တွေကဒီအခုလက်ရှိအနေအထားမှာတော့တကယ်ပဲသူတို့ဂိုင်တွယ်နိုင်တယ်လို့ဆရာမြင်လားရှင်စစ်တပ်ကတကယ်ပဲအခြေအနေတွေကိုသူတို့ထိန်းချုပ်ထားနိုင်တယ်လို့မြင်လားရှင
်စစ်ရေးသဘောအရသူကထိန်းချုပ်ထားနိုင်တယ်သဘောပဲဒါပေမဲ့အုပ်ချုပ်မှုသဘောအရဆိုရင်မဟုတ်ဘူးနော်အုပ်ချုပ်မှုသဘောအရသူအုပ်ချုပ်လို့မရတော့နော်အဲ့တော့ပြည်သူလူထုကိုစောစောကပြောသလိုပဲစစ်ရေးတစ်ခုတောင်းကတစ်ခုကလွဲပြီးရင်ကျန်တာတွေအကုန်လုံးကသူရှုံးတယ်အစားအရာတက်ကတက်မတော့ရှုံးနေသွားပြီနော်အဲ့ဒီရှုံးနေခြင်းနဲ့အတူပြည်သူလူထုကြီးတရားလုံးနဲ့နားတယ်အရင်လောက်ခဲ့ကြတဲ့တက်မလို့ခေါင်းဆောင်တွေလည်းနားတယ်အခုခေါင်းဆောင်တွေလည်းနားတယ်လူမှုရေးဘဝစီးပွားရေးဘဝအခုလုံးနားပါတယ်တော့ဒါကိုဘယ်လိုရပ်မလဲဆိုတာအရေးကြီးဆုံးအချက်ပါပဲအဲ့တော့ဗိုလ်မှူးချုပ်စော်မင်းထွန်းကတော့သူဒီတက်မလို့ပြောရေးဆိုဝင်ရှိတယ်ပြောခိုင်းတဲ့အတိုင်းသူကပြောရမှာပါပဲပြောရေးဆိုဝင်ရှိသူတယောက်နေနေကတော့အဲ့ဒီတော့သူကအသေးထိုင်ပြီးတော့ပေါ့နော်တင်လာပြောင်းသွားပင်ခုထိုင်ပြီးတော့เนาะသူကပြောရမှာပဲ
တကယ်တမ်းတော့ဒီစစ်ကောင်စီကသူတို့ဒီနိုင်ငံတကာမှာလော်ဘီလုပ်ဖို့ဆိုပြီးတော့သူတို့ငားထားတဲ့အကျိုးဆောင်အစ္စရေးလူမျိုးဒီကနေဒါနိုင်ငံသားပေါ့နော်အဲ့ဒီသူကိုသူတို့ငားထားရဲ့ဆိုတော့အဲ့ဒီလူရဲ့အကြံပေးချက်အရသူတို့ CNN တို့ပေါ့နော်ဒီနိုင်ငံတကာသတင်းဌာနကသူတို့ဖိတ်ခေါ်ပြီးတော့ဟိုသူတို့ဘက်ကအတန်နေဦးသိရအောင်သူတို့လုပ်ပြရတယ်ပေါ့နော်တကယ်တမ်းကျတော့သူတို့ CNN ကိုခုသူတို့ဖိတ်ခေါ်ပြီးတော့ပြလိုက်တဲ့လုပ်ရက်ကတကယ်တမ်းသူတို့ဖြစ်ချင်းတယ်လို့လည်းဖြစ်မလာဘူးပေါ့နော်တကယ်တမ်းအဲ စစ်တပ်ကမြန်မာနိုင်ငံမှာဘယ်လောက်ထိဖိနှိပ်နေတယ်ဆိုတာနိုင်ငံကပို့ပြီးတော့ကွင်းကွင်းကွက်ကွက်တိသွားတယ်လို့မျိုးဖြစ်သွားတော့နောက်ဒီအနာဂတ်မှာရောဒီလိုမျိုးနိုင်ငံတကာတို့ရဲ့ဒီ lobby ပေါ့နော်အကျိုးဆောင်ရဲ့အကြံပေးချက်အရဒီနိုင်ငံတကာမှာတို့ဝင်ဆက်အောင်လုပ်ဖို့ဆိုရဲအဲဒီလိုအစီအစဉ်တွေပေါ့လေအဲ့ဒါတွေရောတို့ဘက်ကဘယ်လိုဟိုမျိုးဆောင်ရွက်လာနိုင်ကြီးရှိလဲရှင့
်တို့ကတော့အော်ဟိုရေဘွားအဖြစ်တော့အဲ့ဒီလိုရအောင်ကြိုးစားတဲ့နည်းတွေနဲ့ပြန်ပြီးသုံးမှာပေါ့နော်ဒါပေမဲ့အချက်တဲစီမံခန့်ခွဲမှုမှာတော့အရေးကြီးဆုံးအချက်တစ်ချက်ရှိတယ်အဲ့ဒါကအမှန်တရားကိုလက်ခံလိုက်ကိုပါနော်အဲ့တော့တက်မလို့ဆိုတဲ့အဖွဲ့အစည်းကအမှန်တရားဖြစ်နေတာဖြစ်တဲ့အတိုင်းလက်ခံလိုက်ကိုပါမတို့ကိုလက်မခံဘူးတော်ဟာကြီးကရောပြည်သူလူထုကြီးကရောရှန့်ကျင်နေတဲ့လူကြီးကြီးမတို့ကိုထောက်ခံတဲ့လူတွေနည်းနည်းလေးတည်းမှပဲမနေတော့ဘူးနော်အဲဒီထောက်ခံတဲ့လူတွေမှာရှင်ညာနေသရပါခြင်းပါမယ်ပေါ့ဗျာဥဝေရီသူပါခြင်းပါမယ်ပေါ့ဗျာနော်ဒါပေမဲ့ကြော်ကြည့်ဖို့လူနော်တကယ်အဖြစ်ကြီးကဘာလဲဆိုဖွင့်ကြည့်ဖို့လူကျွန်တော်ထင်တယ်ဖွင့်ပြီးကြည့်ထားတဲ့ခေါင်းဆောင်တွေလည်းရှိတယ်လို့ထင်တယ်တပ်လို့လည်းပါသူတို့ပြောခွင့်မသားကြလို့ထင်တယ်နော်အဲ့ဒီလိုဖွင့်ပြီးမကြည့်ပဲနဲ့အမှန်တရားနဲ့ရင်မဆိုင်ပဲနဲ့အမှန်တရားကိုလိမ့်လက်ဖြားဖို့တနည်းတစ်ခုနော်ကျွန်တော်တို့နော်အဲပုံပြပန်းပြဖြစ်အောင်လုပ်ဖို့ကြိုးစားချက်တွေအကုန်လုံးပါမောင်းမြတ်တတ်ပါဟု
တ်ကဲ့ဆိုတော့ဟုတ်ကဲ့အဲ့တော့ဒီစစ်တဲ့ထမ်းမှာတော့ဆရာတို့ဆိုလို့ရှိရင်လည်းဒါအတွေ့အကြုံရှိပါတယ်ဒီစစ်တပ်နဲ့အရသာဆက်ဆံရေးပေါ့နော်အရင်ဦးသိန်းစိန်အစိုးရလက်ထက်တူပေါ့နော်အဲဒီအရသာစာမြန်မာနိုင်ငံမှာအပြောင်းလဲလေးစဖြစ်လာကစားအချိန်မှာဒီစစ်တပ်နဲ့အရက်ဖက်ဆက်ဆံရေးတို့မှာဆရာတို့ကိုယ်တိုင်လည်းသူတေသနာတွေလုပ်ခဲ့ကြတဲ့ခါကျတော့မြန်မာနိုင်ငံကဒီစစ်တပ်အတွင်းမှာရောဒီလိုအခြေအနေဇိုးတွေဖြစ်လာမယ်ဒီစစ်တပ်ကလည်းအဓိကအာဆုံးဖြတ်ချက်နေရာမှာရှိနေရဲဆိုတော့အသိစိတ်တတ်မျိုးပေါ့နော်အဲ့လိုခေါင်းဆောင်ကြီးရောစစ်တပ်ထဲမှာအပြောင်းလဲနေနေပေါ့နော်သူတို့ထွက်ပေါ်လာနိုင်တဲ့အနေအထားမျိုးရောဟိုမျောလင်းချက်ပေါ့နော်ဆရာတို့ကအဲ့ဒါဘယ်လိုရှိလဲရှင
်အဲထွက်ပေါ်မလားမထွက်ပေါ်ဘလားဆိုတာကတော့နည်းနည်းလေးပြောဖို့ခက်တယ်ထင်တယ်နော်တိကျတဲ့ကျွန်တော်တို့သတင်းချက်လက်တွေလည်းကျွန်တော်တို့မရအောင်ပေါ့နော်အဲ20ခုနှစ်မေလစပြီးရေဘုချုပ်မီးမေအောင်လိုင်းကထိပ်ပိုင်းကောင်းဆောင်တွေအပြောင်းလဲတွေကိုစပြီးလုပ်ခဲ့တယ်နောက်ဆုံး January လအလယ်လောက်မှာမင်းကြီးတော်တိုင်းမှုကိုပါလဲပြခဲ့တယ်ပေါ့နော်ဆိုတော့ဒါတွေအကုန်လုံးကသူကချုပ်ထိမှုအတွက်ပြင်ဆင်လာခဲ့ပြီပေါ့ဒါပေမဲ့အဲ့လိုလုပ်ခဲ့တဲ့ကတော့သူကဒီလောက်ထိနော်တုံ့ပြန်မှုပြည်တွင်းပြည်ပတုံ့ပြန်မှုပါကြီးမားမယ်လို့သူကမပြောလင်းခဲ့ကျွန်တော်ထင်တယ်အလားတူပဲခြားသောတတ်မလို့ကောင်းဆောင်တွေကလည်းကြော်လင်းခဲ့ပုံမရဘူးအဲ့ဒီတော့နော်လောက်ရမှာကံပတ်ကြတဲ့လူတွေတချို့ရှိတဲ့လက္ခဏာတွေပြပေမဲ့ရေပူရအဖြစ်အမိန်ကိုနားခံပြီးဆောင်ရွက်ခဲ့ကြတယ်ဒါပေမဲ့အခုကျွန်တော်တို့ကြုံနေရတယ်လက်တွေ့ဖြစ်နေတာကပျော်နေတာနေတခြားစီဖြစ်သွားတယ်တပ်ပလို့မျောနေတာနေတခြားစီဖြစ်သွားပို့ပြီးဆိုးတဲ့ပို့ပြီးကြောက်ထဲကြနိုင်တဲ့လမ်းကြောင်းကြီးကိုကျွန်တော်တို့သွားနေတယ်နော်တပ်ပလို့လေးလေးနဲ့စဉ်းစားဖို့လိုတယ်အဖတပ်ပလို့ဖွဲ့စည်းအနေနဲ့လေးလေးနဲ့စဉ်းစားဖို့လိုတယ်အရင်တော့ခေါင်းဆောင်တွေလည်းစဉ်းစားဖို့လိုတယ်ဘာလို့လဲနော်ဒီမှာကျွန်တော်တို့ဒါပြည်ကြဲဒုတိယဝန်ကြီးပြီးတော့ဝန်ကြီးဖြစ်ပြီးတော့လုပ်ခဲ့တဲ့ဒါဥယျာထွတ်ဆိုလို့ရှိရင်အဲသူ့ရဲ့ Facebook မှာကျွန်တော်တင်တာဒီတိဆောက်ခဲ့တယ်မြတ်စနစ်တွင်းနဲ့တိဆောက်ခဲ့တာကိုပြုံးသွားနှစ်ညိုးစရာတော့ခေါင်းတော့ဒါကခုနအဖွင့်အကူအခိုင်ဆိုတဲ့ဒီမိုကရေစီအရေးကိုတွားတဲ့အဖွင့်ကိစ္စတွေတော်တော်များများလုပ်ပြီးအကူအတွက်တော့ဉာဏ်ရည်ဖြစ်စဉ်ကြီးတစ်ခုလုံးကိုတိဆောက်ပြီးကူးဖို့အတွက်ကြံစည်နေခဲ့တယ်။ဒါဒီကုန်လုံးပြပြသွားခဲ့ပြီဖြစ်တဲ့အတွက်ကြောင့်တတ်မတော်ကအလေးနဲ့စဉ်းစားတင်တယ်။နော်။အလေးနဲ့ပြန်လေသုံးသက်တဲ့အချိန်မဆွဲဖို့လိုအပ်တယ်။မဟုတ်လို့ရှိရင်နော်ကျွန်တော်တို့ဒီအခုဒုက္ခရေးတော့ကျွန်တော်တို့ကောင်စီကနေသတိပေးတယ်လို့ပဲမြန်မာနိုင်ငံကစီးရီးယားလို့ပြောသွားမယ်။ဂျော့ချ်ယူဆိုတာစင်ကာပူနိုင်ငံတိုင်းဝန်ကြီးကလည်းမြန်မာနိုင်ငံဟာလစ်ဂျက်စီးရီးယားလို့ဖြစ်သွားမလားဆိုပြီးအစိုးရကြီးတရသူစိုးရင်ကြီးစွာနဲ့နော်သူ့ရဲ့ဟောပြောဝဲတစ်ခုမှာပြောခဲ့တာအောင်လည်းကျွန်တော်တို့တွေ့ရတယ်ဒါတွေကအလေးနဲ့စဉ်းစားဖို့လိုပါတယ်နော်မဖြစ်သင့်ပါဘူးမြန်မာပြည်ကလူတိုင်းတတ်မတော်ဟောတိုင်းရင်းသားတွေကော ကြည်သူလူလူကြီးတရားတော်ကအကုန်လုံးနာကြမယ်နော်ပြတ်သုံးငိမ့်နဲ့ကိုဝင်နေတဲ့အတွက်ကြောင့်မို့တက်မတော်ခေါင်းဆောင်ပြီးစဉ်းစားဖို့လိုအပ်တယ်နော်ပြေဆုံးဆွေးနွေးစကားဝိုင်းကိုအပြန်လုံးဖွင့်ဖို့လိုအပ်တယ်အခုဆိုလို့ရှိရင်ကျွန်တော်တို့ကုလသမဂ္ဂထွေထွေပြည်မှုချုပ်ရဲ့အထူးကိုယ်စားလှယ်နော်ခရစ်စတင်းရှရီနာဘူတကာကနော်ကျွန်တော်ဘူကနာကသူကဘန်ကောက်မှာထိုင်ဆောင်နေတဲ့အဖြစ်မျိုးဖြစ်နေတယ်နော်ဆိုတော့ဒါတွေအကုန်လုံးကိုဖွင့်ဖို့လိုအဲ့လိုဖွင့်တဲ့အခါမှာလည်း CIA ပေးချာတောင်းဆိုထားတဲ့အတိုင်းနော်ဒေါအောင်ဆန်းစုကြည်နဲ့နော်ဒေါဦးဝင်းမြင့်ဒေါက်တာဇော်မြင့်မောင် NLD ခေါင်းဆောင်တွေအပါအဝင်ခွန်စီထိန်ထိန်ထားတဲ့လွတ်ပြီးမှအများကြီးလူပါတယ
်ဟုတ်ကဲ့အဲ့တော့အခုဒီလူလူလှုပ်ရှားမှုနဲ့ပတ်သက်ပြီးတော့မေးချင်ပါတယ်ဆိုတော့အခုဒီ February 1ရက်နေ့စစ်အာဏာသိမ်းပြီးကြတဲ့ကပေါ့နော်လူမှုတွေကဒီစစ်အာဏာသိမ်းတာကိုစန့်ကျင်တဲ့လှုပ်ရှားမှုတွေကိုသူတို့ပုံစံမျိုးမျိုးနဲ့စာခဲ့တဲ့ CDM လို့အမိတ်အာဏာဖီဆန်ရေးဒီလှုပ်ရှားမှုကနေပြီးတော့နော်အခုဆိုရင်ဒီတတိုင်းတပြည်လုံးတကယ်လူပင်လေကြီးလိုပဲထွက်ပြီးတော့သူတို့ဆန္ဒပြခဲ့ကြတယ်ဒါကိုရဲဆက်ဆက်ဖြိုခွဲတယ်ဖြိုခွဲနေပေမဲ့လေလူမှုလှုပ်ရှားမှုတွေအဲ့လိုအဆက်မပြတ်သွားအောင်မျိုးအတီးတီးမှဖော်ဆောင်နေတယ်ဒီလိုလူမှုဘက်ကစရနာတိန်းတာကိုသူတို့လုံးဝလက်မခံဘူးဆိုရဲဒီလှုပ်ရှားမှုကဆက်ပြီးတော့ဒီစရနာတိန်းတာမရက်မတန့်ချင်းဆက်ပြီးဖြစ်နေမလားဒီလူထုရဲ့ဒီရက်တီချက်ကိုဆရာဘယ်လိုမြင်လဲရှင
်အာကျွန်တော်အနေနဲ့ဆိုလို့ရှိရင်တော့ဥညွတ်တယ်လို့ကျွန်တော်ပြောရမှာပဲเนาะအလေးနဲ့ဒီလိုတိုက်ပွဲဝင်နေတော့ဒီလိုစိတ်ဓာတ်ပြင်းပြဆိုတော့ပြောနေတဲ့လူတွေအားလုံးကြဆုံးသွားတဲ့လူတွေအားလုံးကျွန်တော်ဥညွတ်ပါတယ်เนาะဒါเนาะအင်ဗတာလေးစားစရာလည်းကောင်းတယ်เนาะဒီလူငယ်တွေအထူးသဖြင့်လူငယ်တွေပေါ့နော်သူတို့ရအနာဂတ်မတို့အနာဂတ်ကိုတော့အပြည့်မခံနိုင်ဘူးဆိုဟုတ်တယ်အနာဂတ်ကလည်းမြင်နေရအင်မတန်ရက်ဆက်တဲ့ဖိနှိပ်မှုကြီးလာတော့မယ်ဆိုတော့မြင်နေရတယ်အခုလောက်သွားတဲ့လောက်ရတယ်အကုန်လုံးပါနော်ရခိုင်မှာဖြစ်ခဲ့တယ်အနောက်နိုင်ငံတွေကဆွဆွဲထားကြတဲ့လူမျိုးတုံးတတ်ဖြတ်မှုဆိုတဲ့အခြေခံအရာပြီးရင်တိုင်းရင်းသားစစ်နယ်မြေမှာကျန်းထမ်းခဲ့တဲ့ဟာเนาะချင်းရွာတွေကိုလေးမြတ်နဲ့ဘုံကျဲကျစ်တာဒီအနာကကဖိနှိပ်မှုရက်ဆက်မှုအပေါင်းတပ်ဘူးဆောင်းပြီးလာတော့မယ်ဆိုတာကြီးကိုမြင်နေရတယ်ဒါအခုကံလာအမှန်တရားရေးကြည့်တယ်เนาะဒါပေမဲ့စစ်ရေးသဘောအရာတော့ဟုတ်တယ်เนาะသူတို့သိနေမှာသိနေဒါပေမဲ့သူတို့နိုင်တယ်ဆန္ဒပြလှုပ်ရှားနေကြတယ်ပြည်သူလူထုဒီတရားလုံးနိုင်တယ်နိုင်ငံရေးရเนาะနိုင်အုပ်ချုပ်ရေးရနိုင်တယ်เนาะအနာဂတ်ကိုထူထောင်မှုရယုံကြည်မှုရလည်းနိုင်တယ်တက်မတော့ယုံကြည်မှုလုံးဝစင်ကြအဲ့ဒီခေါ်တော့ပေါ်လေးလာနေတယ်ကိုတက်မတော့ပေါ်မှာယုံကြည်မှုကစင်ကြနေအခုပြန်ပြီးလာပြီးတော့ဖိတ်ပြီးတော့ခေါ်လာပေါ်ကြီးကိုဖေဖို့ကောင်းတဲ့ CNN နဲ့မကောက်ဘူးတက်မတော်ကြီးကနော်ဒီအဖွဲ့ကြီးကိုတူတူစစ်တမ်းလေးလုပ်ပေးပါဗျာဆိုဖိတ်ကြည့်ဖို့တော့ကောင်းတယ်နော်ဘလောက်ထိတက်မတော်အပေါ်မှာယုံကြည်မှုထိုးကြနေတယ်ဆိုတက်မတော်သားတယောက်ရဲ့ဂုံသိက္ခာဘဝဆိုတာဒူးသက်ပြီးတော့အောင်းနိုင်တာမဟုတ်ဘူးပြည်သူလူထုကြီးကယုံကြည်တာမတို့ဘောကိုကာကွယ်ပေးနေတယ်လို့ယုံယုံကြည်ကြည်နဲ့ချီးမြှောက်တာကအဲ့ဒါတတ်မလို့သားတွေရဲ့ပေါ်ပါအဲ့ဒါကြီးတခုလို့ပြုတ်ပြုတ်ပြုံးသွားတယ်ဘဝအတိတ်ပဲရပြောရရင်တတ်မလို့သားတယောက်ရဲ့ပေါ်ကလုံးဝအတိတ်ပဲမရှိတော့ဘူးရာဇဝတ်သားတယောက်ရဲ့ပေါ်ကဖြစ်တာတတ်မလို့ဒါကကြဆုံးမှုဖြစ်တယ်နော်တစ်ဖက်မှာဟုတ်တယ်ကျွန်တော်တို့ဆုံးရှုံးတာလည်းအများကြီးရှိတယ်အဖန်ခါရတာလည်းအများကြီးရှိတယ်အမှုပညာရှင်တွေ905နဲ့အမျိုးမျိုးဒုက္ခပေးတယ်သူတို့ရဲ့ယုံကြည်မှုသူတို့လုံရပြည်သူလူထုကသူတို့ကိုယုံကြည်မှုတတ်မတော်သားတွေပေါ်မှာချစ်ခင်တာနဲ့ခုနအမှုပညာရှင်တွေပေါ်မှာချစ်ခင်တာတိုင်းရှင်ကြည့်လိုက်ဘာမှမဆိုင်လို့နော်ယုံကြည်အားထားမှုဒါလေးအားလုံးကျွန်တော်တို့လှုပ်ရှားကြတဲ့အတူတူတာနိုင်တယ်ဒါပေမဲ့အာနာဆိုတဲ့ကိစ္စတစ်ခုမှာတော့ကျွန်တော်တို့မေးရနော်ဒါလေးတစ်ခုပဲကျန်တော့အာနာဆိုတဲ့ကိစ္စလေးတစ်ခုပဲကျန်တော့ဒီဟာတစ်ခုရတယ်ဒါပေမဲ့ဒီလိုသွားလို့တော့မဖြစ်ဘူးနော်ကျွန်တော်တို့ ပြန်ပြီးတော့စောစောကတည်းကမြင်ကြတဲ့အားလုံးသဘောတူပြီးဒီမိုကရေစီဖက်ဒရယ်ဒါမှမဟုတ်ဖက်ဒရယ်ဒီမိုကရေစီနိုင်ငံကြီးကိုညီညွတ်ညွတ်ကြောနော်မျိုးသားဒီမိုကရေစီဖွဲ့ချုပ်လာပြောတယ်မျိုးသားညီညွတ်ရေးအစိုးရထူထောင်ပြီးတော့ဘယ်လိုသွားမလဲဆိုတာသွားနိုင်မှာဒူတိုင်းဒူတိုင်းအောင်နိုင်တဲ့ဘဝကိုကျွန်တော်တို့ရတယ်တမလို့လေအဲ့ဒီကြမှာအောင်နိုင်အခုချိန်မှာတော့ပြည်သူလူထုကြီးတရားလုံးကယုံကြည်မှုကင်းမဲ့နေတဲ့ကြောင့်ဒီကောင်လေးနဲ့စကားပြောရင်ကိုမရဘူးလို့ထင်နေတယ်။ထင်ကြတဲ့လူတွေအများကြီးရှိလာတယ်။ဒါပေမဲ့နော်ကျွန်တော်တို့ရန်ဖြစ်နေကြတာတဲ့တင်းနဲ့တင်းနဲ့ပြင်နေကြတာလည်းဆိုင်စကားဝိုင်းကအလုံးတက်ကောင်းတယ်လို့နော်ကျွန်တော်ထင်တယ်။အဲ့ဒါကတော့ဖြစ်တဲ့နာဖြစ်နိုင်တာလို့ပဲကျွန်တော်ထင်ပါတယ
်။ဒါကတော့မြမအရေးလေးလာတုံတက်နေသူဒေါက်တာတင်မောင်သန်းပဲဖြစ်ပါရဲ့ရှင်အခုလို VOE မြန်မာပိုင်းကိုအချိန်ပေးပြီးပြောကြတဲ့အတွက်ဆရာတင်မောင်သန်းကိုကျေးဇူးအများကြီးတင်ပါရဲ့ရှင
်ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးပါကပ်ပေးတက်ပေးကြော်ပေးတိုင်းကြပါစေ
VOE မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာဒေါင်းလုဒ်ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာVOE Burmese ဆိုတဲ့ app ကိုဒေါင်းလုဒ်လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOE အစီအစဉ်တွေကိုတိုင်းရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်တွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးပါပါဖေဖော်ဝါရီလ၁ရက်ကစပြီးအာဏာသိမ်းထားတဲ့စစ်တပ်ဟာကုလသမဂ္ဂနဲ့နိုင်ငံတကာကနေတားမြစ်နေတဲ့ကြားကပဲမြန်မာပြည်သူတွေပေါ်မှာအကြမ်းဖက်ဖြိုခွဲမှုတွေကိုအခုချိန်ထိဆက်လက်လှုပ်ဆောင်နေကြပါဧပြီလ18ရက်မြန်မာနှစ်ဆန်းကျင်းကြီးကမုံကုတ်မြို့မှာဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကပြစ်ခတ်ဖြိုခွဲခဲ့ပါတယ်ဒဏ်ရသူတယောက်အသက်အန္တရာယ်ကနေလွတ်အောင်ပြေးဖို့ကြိုးစားနေချိန်မှာပဲအဖမ်းခံရတဲ့ဗီဒီယိုကိုလူမှုကွန်ရက်တွေမှာတွေ့နေရပါတယ်။မုံကုတ်ဆန္ဒပြပွဲအတွင်းတေဆုံးသူတအူးတဲ့မင်းနဲ့ရှိပြီး၅ဦးတဲ့မင်းနဲ့ဒဏ်ရာရခဲ့တယ်လို့ဒေတာခံတွေကပြောပါတယ်။အခုလိုအကြမ်းဖက်ဖြိုခွဲမှုတွေကြောင့်တေဆုံးသူရာနဲ့ချီရှိနေတဲ့ကြားကပဲရန်ကုန်မန္တလေးလိုမြို့ကြီးတွေအပါအဝင်ပြည်နယ်နဲ့တိုင်းတွေကမြို့ရွာအတော်များများမှာနှစ်ဆန်းတည့်ရက်နှစ်တည့်ဆူတောင်းပွဲတွေနဲ့အတူပြည်သူတွေဆက်ပြီးဆန္ဒပြနေကြပါတယ်။အာဏာသိမ်းထားတဲ့စစ်ကောင်စီကမြန်မာနှစ်ဆန်းတည့်နေ့မှာမြန်မာနိုင်ငံအချင်းတောင်အသီးသီးကနေပြန်ပြီးလွှတ်ပေးလိုက်တဲ့အချင်းသား23,000ကျော်ထဲမှာစစ်တပ်အာဏာသိမ်းပြီးချိန်နောက်ပိုင်းအဖမ်းဆီးခံရသူတွေပါဝင်တာမတွေ့ရဘူးလို့ AAPP နိုင်ငံရေးအချင်းသားများကူညီဆောင်ရှောက်ရေးအသင်းကသတင်းထုတ်ပြန်ပါတယ်။ February 1ရက်စစ်တပ်အာဏာသိမ်းခဲ့ချိန်ကစပြီး April 18ရက်နေ့အထိအဖမ်းခံရသူစုစုပေါင်း 3,152 ယောက်ရှိနေတာဖြစ်ပြီးအခုလွှတ်ပေးလိုက်တဲ့အကျဉ်းသား 23,409 ယောက်ကစစ်တပ်ကအာဏာမသိမ်းခင်ကအချင်းချာနေသူတွေဖြစ်ကြောင်း AAPP ရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။အခုလွှတ်ပေးလိုက်တဲ့အထက်မှာစုံစမ်းသိရှိရသလောက်အာဏာမသိမ်းခင်ကလည်းကပြစ်ဒဏ်ချမှတ်ခြင်းခံထားရတဲ့နိုင်ငံရေးအကျဉ်းသား9ဦးပါဝင်ပြီးသူတို့ကတော့အင်းစင်အချင်းတောင်နဲ့အိုးဘိုအချင်းတောင်တွေမှာထောင်ဒဏ်ကြခံနေရတဲ့တောင်တို့မျိုးဆက်တန်ကြအဖွဲ့ဝင်၃ဦးနဲ့ပြစ်ဒဏ်ရရှိနေကြတဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကအဖွဲ့ချုပ်ဘကတကျောင်းသား6ဦးတို့ဖြစ်တယ်လို့လည်းပြောပါရယ်မြန်မာနိုင်ငံမှာလူငယ်တွေဆိုင်ရာထက်ထက်တန်တန်ပြောဆိုနေကြတဲ့ Federal Army ကပြည်ထောင်စုတပ်မတော်ကိုစနစ်တကျဖွဲ့စည်းနိုင်ဖို့ဆိုရင်အချိန်နည်းငယ်ယူရလိမ့်ဦးမယ်လို့ CRPH ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီရဲ့နိုင်ငံတကာဆက်ဆံရေးတာဝန်ခံဦးထင်လင်းအောင်ကစနေနေ့မှာပြောကြားလိုက်ပါရယ်American ပြည်တော်စုမှာရှိတဲ့မြန်မာဒီမိုကရေစီအင်အားစုတွေနဲ့ဦးထင်လင်းအောင်တို့အွန်လိုင်းကနေတဆင့်ပြုလုပ်တဲ့အစည်းအဝေးပွဲမှာဦးထင်လင်းအောင်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ
်။အခုအစိုးရလည်းဖြစ်လာပြီဆိုတဲ့ခါကျတော့အစိုးရရဲ့အင်္ဂါရတစ်ခုဖြစ်တဲ့တပ်မတော်ဖွဲ့စည်းဖို့ဆိုတဲ့ဟာမျိုးပါလာတာပေါ့။အဲ့တော့အဲ့ဒီဟာကိုဖွဲ့စည်းပြီးတော့ကာကွယ်တော်ဖို့ရှိပါတယ်။တပ်မတော်ဆိုတာမဖွဲ့စည်းခင်မှာလောလောဆယ်မှာတော့ကျွန်တော်က PDF ဆိုတဲ့မိမိကိုယ်ကိုခုခံကာကွယ်ပိုင်ခွင့်ဆိုတာကိုတုံးချပြီးတော့ကျွန်တော်တို့ကအဲ့ဒီကာကွယ်ရေးအဖွဲ့ဆိုတဲ့ဟာမျိုးဖွဲ့စည်းပြီးတော့ကျွန်တော်တို့တုံ့ပြန်တွန်းလှန်ကာကွယ်သွားဖို့ရှိပါတယ်ဗ
ျတနင်္လာခွဲကြော်ကြတဲ့ online ဆွေးနွေးပွဲမှာ NUG အနေနဲ့ရှစ်ဆက်ပြီးလှုပ်ဆောင်သွားမဲ့လုပ်ငန်းတွေမှာဘလို့စိန်ခေါ်မှုတွေရှိမဲပြပရောက်မြန်မာနိုင်ငံသားတွေဘက်ကဘလို့အကူအညီတွေပေးနိုင်မယ်ဆိုတာတွေကိုပါမေးမြန်းဆွေးနွေးခဲ့ကြပါတယ်တနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင် Corona virus ကူးစက်မှုဆန်ရအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းဘေးရန်ရဲ့အမျိုးမျိုးကနေကင်းဝေးနိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မချင်းမျိုးသက်ပါ။
This program